Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အောက်တိုဘာလ14ရက်တောက်ချာနေ့ညပဲ VOE မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မဆုမြတ်မမရှင်အခုညပဲအစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်ကတော့ဝင်းမင်းပါမက်ခင်ဖြူထွန်းတဲ့သူဒီနေ့ထိတ်တဲ့ရသတင်းတွေကိုပြောပြပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ Ukraine ကရုရှားသင်္ကန်းနဲ့မြေရာကျော်ပြန်သိမ်းနေချိန်မှာရုရှားကလည်းတချို့နေရာမှာထိုးစစ်ဆင်နေပါတယ်မြောက်ကိုရီးယားမစ်ဆိုင်းဒုံးဆန့်သက်ပြီးတောင်ကိုရီးယားဘက်ကတော့တက္ကပိတ်ဆို့မှုချလိုက်ပါတယ်ပြည်ထောင်ငွေကြေးပြဿနာတက်နေချိန်ဗန်နိုင်းဝန်ကြီးကိုအသင့်ခန့်လိုက်တဲ့ဝန်ကြီးချုပ်ဒီနေ့သတင်းစာရှင်းပွဲလုပ်လိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားခြေတန်းရောက်သတင်းတွေကိုပြောပြပေးပါပါမဆင်မြင်ဝင
်အမေရိကန်ပြည်ထောင်စုမှာဒီလွှတ်တော်အစအဦးတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆင်နေတဲ့လွှတ်တော်ကော်မတီကတမ်ပရာဟောင်းဒေါ်နယ်ထရမ့်ကိုလာရောက်အစ်စ်ခံနိုင်ရေးဆင့်ခေါ်ဖို့အတွက်ဆုံးဖြတ်ခဲ့ကြပါတယ်ဒီပေါ်မှာထရမ့်ကဘယ်လိုတုံ့ပြန်ပါသလဲမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေမှာတော့စစ်တပ်အတွက်အဓိကဝင်ငွေရနေတဲ့မြန်မာရေနံနဲ့တဘာဝဓာတ်ငွေအပေါ်အမြန်ဆုံးအရေးယူဖို့အတွက်အမေရိကန်အစိုးရအပေါ်တိုက်တွန်းမှုတွေရှိနေပါတယ
် and so that is why we feel that MOG sanctions are still the most effective way to deny the military revenues and we've seen with the
ရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်းတွေအပေါ်ရေယူပိတ်ဆို့ဖို့အတွက်အမေရိကန်အစိုးရဘက်ကဘာကြောင့်နှောင့်နှေးနေတယ်လဲဆိုတာမကြခင်မှာသိရပါမယ်ရှင်။ရှမ်းပြည်နယ်တွေကတခြားတိုင်းဒေသအဖွဲ့တွေနဲ့ဆွေးနွေးကြမှာတယ်လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကကန့်လန့်ထားချိန်မှာပဲတိုက်ပွဲတွေဖြစ်နေပါတယ်။ရှမ်းပြည်နယ်တွေကလက်နက်ကင်အဖွဲ့တွေကြားလက်ရှိအခြေအနေတွေကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။နောက်ပိုင်းကျရင်တော့အမျိုးသမီးကန္တသုတဆုံလည်းအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုကြီးရှုနာဆင်ရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့ဒီမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မက်ခင်ဖြူထွေးတို့ကကြေညာပေးကြပါမယ်ရှင
်။ Ukraine တပ်တွေအနေနဲ့ Russia တပ်တွေသိမ်းယူခဲ့တဲ့နယ်မြေတွေက600ကျော်ကိုပြန်သိမ်းယူနိုင်ခဲ့တယ်လို့ဆိုလိုက်ပါတယ်။ Russia သိမ်းယူခဲ့တဲ့နယ်မြေတွေ Ukraine နယ်မြေတွေပြန်လည်ထည့်သွင်းရေးဝန်ကြီးဌာနကအခုလိုပြောခဲ့ချိန်မှာ Russia ဘက်ကလည်း Ukraine အရှေ့ပိုင်းဒေသဒါဇင်နဲ့ချီကိုထိုးစစ်ဆက်ဆင်နေပြီးရသားထိခိုက်သေးဆုံးမှုတွေလည်းဆက်ရှိနေပါတယ်ယူကရိန်းရှေ့မြောက်ပိုင်းကာကီဗ်ဒေသမှာလည်း900နှစ်ခုကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးရုရှားတပ်ဖွဲ့တွေကိုအသာစီးရခဲ့တယ်လို့မဟာဗျူဟာရအရေးပါတဲ့ခါဆန်ဒေသမှာလည်းနေမြေ85ခုထိပြန်သိမ်းပိုက်နိုင်ခဲ့တယ်လို့ဒီယူကရိန်းဝန်ကြီးဌာနကမနေ့ညကပြောလိုက်တာပါဒေါနက်စ်မှာတော့နေမြေ43ခုနဲ့လူဟန်စ်မှာနေမြေ9ခုပြန်သိမ်းယူနိုင်ခဲ့တယ်လို့လည်းပြောပါတယ်ဒီလိုနေမြေတွေတိတိတသာပြန်သိမ်းပိုက်လာနိုင်ပြီလို့ယူကရိန်းဘက်ကပြောပေမဲ့အတိအကျအတည်ပြုချက်တော့မရှိသေးပါဘူးဒီတော့တွင်ရုရှားဘက်ကလည်းပြည်သူစစ်တွေကိုသုံးပြီးယူကရိန်းရှေ့ဘက်ခြမ်း Donetsk Oblast Luhansk Donbas ဒေသတွေမှာရှေ့ဒိုးလာတာတွေရှိနေပါတယ်။ယူကရိန်းကတောင်နဲ့မြောက်ဘက်ခြမ်းမှာထိုးစစ်ဆင်နေချိန်ပြီးခဲ့တဲ့3ရက်တည်းရုရှားလူလာတဲ့ဒီတပ်ဖွဲ့တွေကတော့ Donetsk Oblast ဒေသက Bakhmut မြို့အလယ်ပိုင်းအထိနှီးပြေရရှေ့ကိုတိုးလာနိုင်ခဲ့တယ်လို့ပြည်ထောင်ကာကွယ်ရေးဝန်ကြီးဌာနကပြောလိုက်ပါတယ်။ရုရှားအနေနဲ့ကောင်းကောင်းသင်တန်းမပေးထားတဲ့သူတွေကိုရှေ့တက်ခိုင်းနေတယ်လို့လည်းယူကရိန်းသမ္မတကပြောနေချိန်မှာပြည်ထောင်ကာကွယ်ရေးဌာနရဲ့တက်တာလူမှုကွန်ရက်မှာတင်လိုက်တဲ့ထောင်လိုင်းသတင်းတစ်ခုမှအခုလိုဖော်ပြခဲ့တာပါခင်ဗျာ
။မြောက်ကိုရီးယားနိုင်ငံဟာဒီနေ့တောက်ကြနေမှာတာတိုပြစ်ပဲ့ထိန်ဒုံးကြီးတစ်စင်းအရှိပဲ့ပင်လေပင်လေကိုပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကကြေညာပါရယ်။ဒါ့အပြင်မြောက်ကိုရီးယားစစ်လေယာဉ်10စီးလောက်နှစ်ဖက်နေကြားဒေသအနီးထိပြန်တန်းလာပြီးအရှိနဲ့အနောက်ကမ်းရိုးတန်းအပြင်ဘက်ပင်လေပင်စစ်မဲ့စုံတွေကိုပြစ်ခတ်ဆန်းသတ်တာတွေလုပ်ခဲ့တယ်လို့တောင်ကိုရီးယားပူရဲစစ်ဦးစီးချုပ်အဖွဲ့ကပြောပါရယ်။ဒီအတွက်တောင်ကိုရီးယားဘက်ကလည်းတိုက်လေရင်တွေဝင်ဟင်ကိုပြန်တန်းခဲ့ရပါတယ်။မြောက်ကိုရီးယားဘက်ကအခုလိုဆောင်ရွက်မှုတွေဟာနှစ်ဖက်နယ်စပ်မှာရန်လိုပြုမူတာတွေကိုမလုပ်ဖို့တားမြစ်ထားတဲ့2018ခုနှစ်စစ်ရေးသဘောတူညီချက်ကိုချိုးဖောက်တာဆိုပြီးတောင်ကိုရီးယားမျိုးသားလုံခြုံရေးကောင်စီကဝေဖန်ချုပ်ချပါတယ်။ဒုံးကျည်ဆက်သက်မှုတွေမှာပါဝင်ပတ်သက်တဲ့မြောက်ကိုရီးယားဘက်ကလူပုဂ္ဂိုလ်15ဦးနဲ့အဖွဲ့အစည်း16ခုကိုတောင်ကိုရီးယားဘက်ကအမိမဲဆင်းကျင်ညာလိုက်ပြီးတော့9နှစ်အတွင်းတောင်ကိုရီးယားဘက်ကမြောက်ကိုရီးယားကိုပရမဆုံးအခြေရေးယူတန်ခတ်မှုပြန်လုပ်တာပါ။ရန်စမှုတွေနဲ့တင်းမာမှုအရှိန်ရပ်တန့်ဖို့မြောက်ကိုရီးယားကိုတောင်ကိုရီးယားပူးရဲစစ်ဦးစီးချုပ်များအဖွဲ့ကသတိပေးထားတာပါတောင်ကိုရီးယားသမ္မတရုံပြောခွင့်ရကတော့တောင်ကိုရီးယားဆွေရအနေနဲ့ကိုရီးယားနှစ်နိုင်ငံသဘောတူညီချက်ကိုလေးစားလိုက်နိုင်ရမှာဖြစ်ပေမဲ့လို့2018စစ်ရေးသဘောတူညီချက်ဆက်ထားမထားဆိုတာကတောင်ကိုရီးမြောက်ကိုရီးယားရဲ့လုပ်ရည်အပေါ်မှာမူတည်တယ်လို့ပြောပါတယ် KCNA ဒီမြောက်ကိုရီးယားပိုင်သတင်းကကြေညာတဲ့မြောက်ကိုရီးယားစစ်ဖက်ရဲ့ထုတ်ပြန်ချက်ထဲမှာတော့သူတို့ရဲ့လုပ်ရည်ဟာကြာသာရင်းနေတုန်းကတောင်ကိုရီးယားဘက်ကလက်နက်ကြီးပစ်ခတ်မှုအပေါ်မှာစီးရဲအရာထုတ်ပြန်တာဖြစ်တယ်လို့ပြောပါတယ်တောင်ကိုရီးယားလုံခြုံရေးကောင်စီကတော့ဒီပစ်ခတ်မှုဟာပုံမှန်လုံရုံလုံစင်တဲ့လုတ်ပိုင်ခွင့်ရှိတဲ့စီးရဲလေ့ကျင့်မှုတည်းရဲ့လို့ပြောပါတယ်ရှင်
ဒီထိန်မှာတော့ငွေကြေးပြဿနာကြုံနေချင်းဗန္ဒိုင်းဝန်ကြီးကိုရာထူးကထုတ်အသက်ခံလိုက်တဲ့ဝန်ကြီးချုပ်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဝန်ကြီးချုပ် Litres ဒီနေ့လည်းသတင်းစာရှင်းလင်းပွဲရုတ်တရက်လုပ်ခဲ့ရမှာဗန္ဒိုင်းဝန်ကြီးကွာစီကွာတန်းကိုထုတ်ခဲ့ရတာအတွက်ဝန်내ပေမဲ့ခက်ခဲချိန်မှာတိုင်းပြည်ကျိုးဦးစားပေးပြီးစီးပွားတည်ငြိမ်မှုအတွက်လုပ်ခဲ့ရတာလို့ရှင်းပြပါတယ်။တလားကျော်ပဲတာဝန်ယူရသေးတဲ့ဗန္ဒိုင်းဝန်ကြီးကွာတန်းနဲ့အမြင်တူခဲ့ပေမဲ့အသက်ခံလိုက်တဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Jeremy Hunt ဟာအမြင့်တူရာအပြင်အတွေ့အကြုံများအများလေးစားခံရသူဖြစ်တဲ့စီးပွားရေးတိုးတက်ဖို့ဆက်လုပ်နိုင်မှာပါလို့ဝန်ကြီးချုပ် Trust ကကတိပေးလိုက်ပါတယ်။ဝန်ကြီးချုပ် Trust ကဆက်ပြီးလက်ရှိရကြားကျူးကျော်စင်တဲ့ COVID ကြောင့်ကမ္ဘာစီးပွားရေးထိခိုက်လာချိန်မှာလာမယ့်ဆောင်းရာသီတဲ့အိမ်အနွေးထက်ပေးစွမ်းအင်ဈေးပါဝင်ပြည်ထိုင်နိုင်ငံသားတွေကုန်ကြဆီတက်တာရေးအတွက်ဦးစားပေးဆက်လုပ်သွားမှာပါလို့ကတိပြုခဲ့ပါတယ်။ဝန်ကြီးချုပ်တွေဖြစ်လာပြီးပြည်ထောင်စီပွားရေးပြောင်းလဲအတွက်နိုင်ငံရေးဖီးယားတွေခံနေရတဲ့ဝန်ကြီးချုပ် Trust အနေနဲ့ဝန်ကြီး Quarton ကိုဒီနေ့မနေ့ခေါ်တွေ့ပြီးထွက်ပေးဖို့ပြောလာတာကိုလက်ခံပါတယ်လို့ Quarton ဘက်ကလည်း Twitter ကနေပြောလိုက်ပါတယ်။ဝန်ကြီး Quarton အနေနဲ့စီပွားရေးပြောင်းလဲအတွက်ကြီးမားတဲ့အခွန်လျှော့ဖို့အစီအစဉ်တစ်ခုမီနီဘတ်ဂျက်အသေးစားဘတ်ဂျက်လို့နာမည်တက်ကြေညာပြီးသုံးဖက်ကြားမှာပြည်ထောင်ပေါငွေတန်ဖို့စံချိန်တင်ကြဆင်းသွားကြတာပါ။အကျိုးဆက်အနေနဲ့ငွေကြေးစည်းကွက်ရုပ်ရုပ်တဲတဲဖြစ်သွားကပူကြီးမတဲ့စီးပွားရေးအချက်တည်းဖြစ်မလာရအောင်ဘူဘန်ကဝင်ထိန်ပေးခဲ့ရပြီးဒီပြောင်းလဲအစီအစဉ်တချို့ကိုပြန်ရုံသိမ်းပေးဖို့ဝန်ကြီးချုပ် Trust ရင်ဆိုင်နေရပါတယ်ခင်ဗျာ
ဆိုးရတဲ့စစ်အုပ်ချုပ်ရေးအောက်မှာစစ်တမ်းခံနေကြတဲ့ထောင်ထဲချီတဲ့မြန်မာပြည်သူတွေကိုအမတ်ရဖို့ပုံရံမကြီး Francis ကကဘာကြီးကိုတိုက်တွန်းပါတယ်ဥရောပမှာဖြစ်တဲ့စစ်ပွဲတွေကိုစိုးရိမ်နေကြတယ်လို့ပဲဆီးရီးယားယေမင်မြန်မာနဲ့အာဖရိကနိုင်ငံတွေမှာဆယ်စုနှစ်ကြာရှိနေတဲ့မေယော်ကန်စစ်ပွဲတွေကိုလည်းအမတ်ရစိုးရိမ်ပူပန်ကြဖို့ပုံရံမကြီး Francis ကသတိပေးတိုက်တွန်းတယ်လို့ UCA News Catholic သတင်းဌာနမှကိုကဖော်ပြပါတယ်နိုင်ငံသားသာသနာပြုအဖွဲ့တစ်ခုရဲ့အပတ်စဉ်မဂ္ဂဇင်း Editor တွေစီစဉ်ဆောင်ရွက်သူတွေနဲ့အောက်တိုဘာလ23ရက်နေ့ကတွေ့ဆုံပွဲတစ်ခုမှာပုံရံမကြီးကအဲ့ဒါလို့ပြောခဲ့တာပါပုံရံမကြီးဟာမြန်မာနိုင်ငံချက်တဲနဲ့ပတ်သက်လို့အထူးသဖြင့်ဆေးရနာတင်ခံရပြီးတဲ့နောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးစိုးရိမ်ပူပန်တဲ့အကြောင်းကိုမကြာခဏထုတ်ပေါ်ပြောဆိုမှုပါတယ်သူဟာ2018ခုနှစ်နိုဝင်ဘာလတုန်းကမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးနောက်ပိုင်းမှာလည်းဒီမြန်မာနိုင်ငံနဲ့ပတ်သက်လို့မကြာခဏထုတ်ဖော်ပြောလို့ရှိပါတယ်။စစ်ကောင်းဆောင်တွေအနေနဲ့အကြမ်းဖက်မှုတွေကိုရပ်တန့်ဖို့ဖမ်းဆီးထားတဲ့သူတွေကိုပြန်လွှတ်ပေးပြီးငြိမ်းချမ်းရေးနဲ့တင့်မြတ်ရေးအတွက်ဆွေးနွေးဖြေရှာဖို့ပုံရံမင်းကြီးကအကြင်ကြီးပြောခဲ့ပူတာပါ။လက်ရှိမြန်မာနိုင်ငံမှာလည်းခရီးယံဘာသာဝင်တွေအများစုရှိတဲ့ကချင်၊ကယား၊ကရင်နဲ့ချင်းပြည်နယ်တွေမှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့မြန်မာစစ်ကောင်စီတပ်ဖွဲ့တွေအကြားတိုက်ပွဲတွေရှိနေတယ်လို့ခရီးယံဖျားရှင်ကိုကြောင့်တချို့တိုက်ခတ်ခံရမှုတွေကလည်းမကြာခဏရှိနေပါတယ်ရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505နေပြီးတော့ထိုးလင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့တောက်ကြညသတင်းတွေကိုဆက်ပြောပြနေပါတယ် NCA ပြည့်ရစားချုပ်ဟာလက်ရှိကျန်းဖက်ပဋိပက္ခကိုရက်စဲပြီးငြိမ်းချမ်းပြန်စဖို့လမ်းစာပါလို့လက်မှတ်ထိုးထားတဲ့တပ်ပေါင်းစုကပြောလိုက်ပါတယ် NCA တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစားချုပ်ဟာမြန်မာနိုင်ငံမှာပြည်တွင်းစစ်ကိုဦးတည်နေတဲ့အခုပဋိပက္ခတွေကိုရက်ပစ်ပြီးငြိမ်းချမ်းပြန်စဖို့တိစောက်ဖို့လမ်းစာလို့ယုံကြည်ကြောင်းလက်မှတ်ထိုးထားတဲ့အဖွဲ့ပေါင်းစု PPSD ကဒီနေ့ထုတ်ပြန်လိုက်တာပါ PPSD ငြိမ်းချမ်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ကပင်လုံစာချုပ်ပြီးဒုတိယအရေးပါဆုံးဖြစ်တဲ့ NCA စာချုပ်ဖြစ်ရေးစခဲ့တဲ့2021ခုနှစ်ကနေ2021အထိ10နှစ်တာတည်ငြိမ်အေးချမ်းခဲ့ပေမဲ့အခုအာဏာသိမ်းပြီးမှတော့မတည်ငြိမ်မှုနဲ့လက်နက်ကိုင်ပဋိပက္ခတွေတစ်နှစ်ထက်တစ်နှစ်ပိုကြီးထွားလာနေတယ်လို့ထောက်ပြထားပါတယ်။ဒီချက်တဲကို NCA အခြေခံမူတွေဖြစ်တဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းရေးသက်ဆိုင်သူအားလုံးပါတဲ့အဓိပ္ပာယ်ပြတဲ့ဆွေးနွေးပွဲဖြစ်ရင်းနဲ့အယက်သားအကာအကွယ်ပေးရမှုတွေကိုဆွဲကင်ကြိုးပမ်းနေပါတယ်လို့လည်းPPSD ကထုတ်ပြန်ချက်မှာရှင်းပြထားပါတယ်။မနေ့ပြန်အောက်တိုဘာ15ရက်မှာကြာရောက်တော့မဲ့ DNC အပြည့်စာချုပ်နှစ်ပတ်လည်ခန္ဓာကျင်းပတာပေါ့ PPSD ကထုတ်ပြန်တဲ့ဒီကြေညာချက်ထဲမှာပဲလိုအပ်ရင်ခန္ဓာတက်မယ်လို့လည်းဖော်ပြထားပါတယ်။ DNC နှစ်ပတ်လည်ပွဲကိုနေပြည်တော်မှာလှုပ်ဖို့ပြင်နေတဲ့မြန်မာစစ်ကောင်စီကတော့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဗီဒီယိုကတဆင့်ပြောမဲ့အခမ်းအနားမေကွန်းကိုမနေ့9နိုင်မှာ TV ကလည်းတပြိုင်နက်လွှင့်သွားမယ်လို့ကြေညာထားပါတယ်ခင်ဗျ။
COVID-19 ကရောဂါကူးစက်မှုတွေပြီးဆုံးချိန်စီးပွားရေးပြန်လည်ကောင်းထောင်ဖို့ကြိုးပမ်းနေကြတဲ့ရှေ့တောင်အရှနိုင်ငံတွေထဲမှာမြန်မာနဲ့လာအိုနိုင်ငံရဲ့စီးပွားရေးအခြေအနေကတော့အဆိုးဆုံးဖြစ်နေတယ်လို့လေ့လာသုံးသပ်သူတချို့ကထောက်ပြကြပါတယ်။ကမ္ဘောဒီးယား၊လာအို၊မြန်မာ၊ချိုင်းနဲ့ဗီယက်နမ်ငါးနိုင်ငံရဲ့စီးပွားရေးအခြေအနေရင်ဆိုင်နေရတဲ့အခက်အခဲ၊ငွေကြေးဖောင်းပွားမှုစတာတွေအပြင်ကမ္ဘာပိုင်ရဲ့ထုတ်ပြန်ချက်တွေကိုအခြေခံပြီးထိုင်းနိုင်ငံချူလာလောင်ကောင်းတက္ကသိုလ်နိုင်ငံရေးသိပ္ပံဌာနကပါမောက်က တီဒီနန်ပွန်စုထီရက်ကဘန်ကောက်ပို့သတင်းစာအတွင်းဉာဏ်မှာနှိုင်းရှင်သုံးသက်ထားတာပါကယောဂါကူးဆက်တဲ့ကာလတလျှောက်ကြမ်းကြမ်းခံနိုင်တဲ့စီးပွားရေးအားကောင်းဆုံးအာရှနိုင်ငံကတော့ဗီယက်နမ်ဖြစ်ပြီး2022ခုနှစ်မှာစီးပွားရေးတိုးတက်မှု 9.5 ရာခိုင်နှုန်းအထိရှိမယ်လို့မျှော်လင့်ထားပါတယ်ရုရှား-ယူကရိန်းစစ်ပွဲကမ္ဘာစွန့်အင်းနဲ့စားနပ်ရိက္ခာဈေးနှုန်းပြဿနာငွေကြေးဖောင်းပွားမှုတွေကလည်းကိုဗစ်အလွန်မဲခေါင်ဒေသနိုင်ငံတွေရဲ့စီးပွားရေးတိုးတက်မှုကိုချိနဲ့စေခဲ့တယ်လို့ပမကတီတီနန်ကသုံးသပ်ပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးကတော့2021ခုနှစ်မှာ18ရာခိုင်နှုန်းအနှုတ်ပြခဲ့ရာကဒီနှစ်3ရာခိုင်နှုန်းတိုးတက်လာမယ်လို့ကမ္ဘာဘဏ်ကခန့်မှန်းခဲ့ပါတယ်။ဒါပေမဲ့လည်းပြပရင်းနှီးမြှုပ်နှံမှုတွေပြန်လည်ထွက်ခွာနေတာနဲ့နိုင်ငံရေးစီးပွားပရိပခါတွေကြောင့်အကျက်တဲဝဲကရက်ကထွက်နိုင်သေးမှာမဟုတ်ဘူးလို့လည်းသုံးသပ်ထားပါတယ်ရှင်။
တရုတ်ကွန်မြူနတီပါတီညီလာခံကြီးမတိုင်ခင်ဒီနေ့တည်းကမြို့တော်ပီကျင်းမှာလုံခြုံရေးအထူးတင်းကျပ်ပြီးဆက်ထိန်ချုပ်ထားပါတယ်။တရုတ်နိုင်ငံအတွက်ရေးပါတဲ့၅နှစ်တချိန်ဖြစ်ပြည်သူ့ကွန်ကရစ်ညီလာခံကျင်းပဖို့ရပ်ပိုင်းလို့ပီကျင်းမှာအခုလိုလုံခြုံရေးတင်းကျပ်ထားတာပါ။ကိုဗစ်ရောဂါဆက်ထိန်ချုပ်ဖို့ကိုလည်းအသွာလာကန့်သတ်မှုတွေကိုဆက်ချထားပါတယ်။အခုတရုတ်ပြည်သူ့ကွန်ကရစ်ညီလာခံကို TNMN ရင်းမြစ်ရှိ Great Hall ပြည်သူ့မဟာခမ်းမထဲမှာကျင်းပမှာဖြစ်ပြီးပါတီဝင်2300လောက်တက်ရောက်ကြမှာဖြစ်ပါတယ်ခင်ဗျ။
ဩစတြေးလျနိုင်ငံတောင်ပိုင်းမှာတော့အန္တရာယ်ရှိတဲ့အဆင့်အထိမြေကြီးတွေရှန်နေတာကြောင့်ရေလွှမ်းခံနေရတဲ့နေရာတွေမှာကားမောင်းသွားလာတာတွေမလုပ်ကြဘူး။တာဝန်ရှိသူတွေကတိုက်တွန်းထားတယ်လို့ပဲအရေးပေါ်အကူအညီတွေလိုအပ်လာရင်ချက်ချင်းပေးနိုင်အောင်အသင့်အနေထားပြင်ဆင်ထားပါတယ်လို့လည်းပြောပါရယ်။တောင်ပိုင်းမဲလ်ဘုန်းနဲ့တခြားမြို့တွေမှာလူနေအိမ်တွေအများပြားရေလွှမ်းနေပြီးဗစ်တိုးရီးယားပြည်နယ်မှာတော့ဒေသခံထောင်တဲ့ချီကိုပေးလို့ရရွှေ့ပြောင်းခိုင်းထားရတယ်လို့တာဝန်ရှိသူတွေကပြောပါရယ်။နောက်ထပ်ရက်အတော်ကြာတဲ့အထိရေဆက်ကြီးနိုင်ပြီးအဆိုးဆုံးအခြေအနေကြုံရနိုင်သေးတဲ့အကြောင်းဗစ်တိုးရီးယားပြည်နယ်ဝန်ကြီးချုပ်ဂျန်နီယယ်အန်ဒရူးစ်ကသတိပေးထားပါတယ်။ဗစ်တိုးရီးယားပြည်နယ်မှာအင်ဂျင်900လောက်ရေမြုပ်နေပြီးနောက်ထပ်အင်ဂျင်900လောက်ကတော့ရေပေးကြောင်အသွာလာတွေပြတ်တောက်နေပါတယ်ရှင်။
ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုဝဲမင်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးခဲ့တာပါရှင်။တောက်ကြနေညာပဲ VOA အစီအစဉ်တွေကိုည10:00နာရီအထိလိုင်းတို32 51 kHz 9383ည9383ည9885တို့ကနေထုတ်လွှင့်ပေးနေပါတယ်။လိုင်းလမ်းမီတာ190 kHz 1595တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့စစ်တပ်အတွက်အဓိကဝင်ငွေရှာပေးနေတဲ့ရင်းနှီးတဲ့သဘာဝတန်ငွေလုပ်ငန်းအပေါ်ပိတ်ဆို့ဖို့အတွက်အမေရိကန်ကဘာကြောင့်အရေးမြူဓမ္မခတ်သေးတာလဲဆိုတာနဲ့မြန်မာမဏိပူရာနေဆက်တကျော်အိန္ဒိယဘက်ကရဲကင်းစခန်း30ကျော်တိစောက်နေတာဘာကြောင့်လဲဆိုတာတွေကိုမကြားခင်မှသိရပါမယ်။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့သတင်းကိုကြည့်ရအောင်ပါ။အမေရိကန်လွှတ်တော်အဆောက်အဦးက2021ဇန်နဝါရီလ6ရက်နေ့တုန်းကစီးနင်းတိုက်ခိုက်ခဲ့မှုကိုစုံစမ်းနေတဲ့လွှတ်တော်ကော်မတီကအမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်လာရောက်အစ်စ်ဆေးခံဖို့ဆင့်ခေါ်မယ်လို့ကြားသာပြည်နယ်တုန်းကဆုံးဖြတ်ခဲ့ပါတယ်။တကယ်လို့ထရမ့်ကမလိုက်နိုင်ရင်ဘာဆက်ဖြစ်နိုင်မှာသလဲ။အမေရိကန်လွှတ်တော်ဆိုင်ရာ VOA သတင်းတော့ကက်သရင်းဂစ်ဆန်ရဲ့သတင်းကိုကိုအောင်အောင်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင်
။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်အနေနဲ့ကျန်းမာပွဲမှာလာရောက်စစ်ဆေးခံမှုအမေရိကန်အောက်လွှတ်တော်စုံစမ်းစစ်ဆေးကော်မတီကဆင့်ခေါ်လိုက်ပါတယ်။2021ခုနှစ်ဇန်နဝါရီ6ရက်နေ့ကကွန်ဂရက်စ်လွှတ်တော်ကိုစီးနင်းမှုနဲ့ပတ်သက်ပြီးတော့စစ်ဆေးခံမှုဟာ
The central cause of January
ဇန်နဝါရီ6ရက်စီးနင်းမှုမှာအဓိကတာဝန်ရှိသူကတယောက်တည်းပါ။နောက်လိုက်နောက်ပါအများပြားရှိနေတဲ့ဒေါ်နယ်ထရမ့်ပါ။သူမပါဘဲနဲ့ဒီလိုဖြစ်เสียမှရှိပါဘူး။ဖြစ်ပျက်ခဲ့တဲ့ကိစ္စတိုင်းမှာသူပါဝင်ခဲ့ပါတယ်။
အမေရိကန်သမိုင်းမှာသမ္မတတချို့လည်းအခုလိုလာရောက်စစ်ဆေးခံမှုကွန်ဂရက်စ်လွှတ်တော်ကဆင့်ခေါ်ခဲ့ဘူးပါတယ်။ဒါပေမဲ့လည်းရှာရှာပါပါဖြစ်ရပါ။လွှတ်တော်စီးနင်းမှုနဲ့ပတ်သက်ပြီးကြီးကြီးရောက်ရောက်အရေးယူမယ်ဆိုရင်ထရမ့်ကိုလည်းသူ့လုပ်ရဲ့အတွက်တာဝန်ခံစေရမှာဖြစ်တယ်လို့လည်းလွှတ်တော်အမတ်တွေကပြောပါတယ်
။ He's required to answer to those millions of Americans.
သူအနာဒီမြဲရေးအတွက်ကြံစီတဲ့အနေနဲ့အမေရိကန်တန်းပေါင်းများစွာရဲ့ဆန္ဒကိုမျက်ကွယ်ပြုဖို့လှုပ်ခဲတာနဲ့ပတ်သက်ပြီးသူအနေနဲ့ဖြေကြားဖို့လိုပါတယ်ဖြေခဲ့တာတွေနဲ့ပတ်သက်ပြီးဥပဒေအရအရေးယူဖို့လည်းလုပ်နေပါတယ်ဇန်နဝါရီလ6ရက်ဖြည့်ရက်မှာပါဝင်တဲ့အမေရိကန်တိုင်းကိုအပြည့်အဝအရေးယူနိုင်ရေးဒီကော်မတီကနေတောင်းဆိုပါတယ
်အခုကော်မတီရဲ့လုပ်ရဲဟာတရားမျှတမှုမရှိဘူးလို့ထရမ့်ကဝေဖန်ပါတယ်ဒီမိုကရက်နဲ့သူ့ကိုအရေးယူဖို့မဲပေးခဲ့ဘူးတဲ့ရီပက်ဘလီကန်နှစ်ယောက်ပါဝင်နေတာကြောင့်ဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့လည်းလွှတ်တော်စီးနင်းမှုနဲ့ပတ်သက်လို့ရခဲ့တဲ့အထောက်အထားတွေဟာထရမ့်ထောက်ခံခဲ့သူတွေစီကပါ
All this evidence come
out of Alon Niva Republican race ကပါ ဒီအထောက်အထားတွေဟာဒီမိုကရက်တွေစီကမဟုတ်တယ်လို့ဒေါ်နယ်ထရန့်ရဲ့အတိုက်ခံတွေစီကမဟုတ်ပါဘူး
။နောက်ဆုံးကျင်းပတဲ့ကြားနာပွဲမှာတော့ထရန့်ကိုထောက်ခံသူတွေကကွန်ဂရက်လွှတ်တော်ကိုဝင်ရောက်ရှင်းလင်းချိန်မှာကွန်ဂရက်လွှတ်တော်ခေါင်းဆောင်တွေလုံခြုံရေးအခန်းတွေစီအလင်းစလုံးသွားနေပြီးအကူအညီတောင်းခံနေတဲ့ဗီဒီယိုကိုစုံစမ်းစစ်ဆေးသူတွေကပြသခဲ့ပါတယ်။
Can you get the Maryland National Guard to come too?
ဒါပြင် Secret Service အထူးလုံခြုံရေးအဖွဲ့တွေကလည်းဒီလိုစီးနင်းမှာကိုကြိုတင်သိနေကြောင်းထုတ်ပေါ်တွေ့ရှိခဲ့တာပါ။ဒီကော်မတီအနေနဲ့ရာဇဝတ်မှုကြောင့်အရေးယူနိုင်တာမျိုးမရှိပေမဲ့စုံစမ်းတွေ့ရှိချက်တွေကို American တရားရေးဌာနစီပေးပို့နိုင်ပါတယ်။
We have sufficient information.
ရာဇဝတ်မှုနဲ့လူပုဂ္ဂိုလ်တချို့ကိုအရေးယူနိုင်ဖို့ကျမတို့မှာလုံလောက်တဲ့အထောက်အထားတွေရှိပါတယ်
။ဇန်နဝါရီ6ရက်လွှတ်တော်စီးနင်းမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ကော်မတီကရှာဖွေတွေ့ရှိချက်တွေနဲ့ပတ်သက်ပြီးလာမယ့်လတွေအတွင်းအစည်းအဝေးခန်းစားထုတ်ပြန်သွားဖို့မျှော်လင့်ရပါတယ်။ Trump ကတော့အခုလိုစင့်ခေါ်မှုကိုလိုက်နာမယ့်ပုံမရှိပါဘူး။အဲဒီလိုစင့်ခေါ်မှုကိုမလိုက်နာရင် Congress လွှတ်တော်ကိုမထီမဲ့မြင်မှုနဲ့တရားစွဲဆိုခံရနိုင်ပါတယ်ခင်ဗျာ။
ကိုအောင်တင်ပြခဲ့တာပါရှင်မြန်မာနဲ့နယ်စပ်အိန္ဒိယနိုင်ငံမဏိပူရနယ်စပ်တကြောအိန္ဒိယဘက်ကရဲကင်းစခန်းတွေဘာကြောင့်စောင့်နေသလဲဆိုတာနဲ့မြန်မာရင်းနှီးတဲ့တဘာဝလုပ်ငန်းအပေါ်အမေရိကန်အစိုးရအရေးယူဖို့တောင်းဆိုနေတဲ့အကြောင်းသတင်းတွေကိုလည်းထောက်လွှင့်ပေးဖို့ရှိပါသေးတယ်အခုအရင်တော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုတင်ပြပေးပါမယ်ရှင်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကရှမ်းပြည်နယ်ရဲကတခြားတိုင်းရင်းသားအဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့ကမ်းလှမ်းထားတဲ့တစ်ချိန်တည်းမှာပဲတိုက်ခိုက်မှုတွေလုပ်နေတဲ့အပေါ်မှာတိုင်းရင်းသားလက်နက်ကင်တချို့ကဝေဖန်နေပါတယ် RCSS ဘက်ကတော့သတင်းမှားတွေနဲ့နားလည်မှုလွှဲမှားခဲ့တာတွေရှိတယ်လို့တုံ့ပြန်ဖြေရှင်းပါတယ်ရှမ်းပြည်နယ်ရဲကလက်နက်ကင်အဖွဲ့အစည်းတွေကြားဖြစ်နေတဲ့အခြေအနေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုငင်းချမ်းဆက်ပြီးတော့ပြောပြပေးပါမယ်ရှင
်စစ်ပွဲတွေကြောင့်ပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲတွေရှော့ချရင်းနဲ့အဖွဲ့အစည်းတွေကြားအပြန်အလှန်နားလည်မှုပိုရရှိစေဖို့ဆိုပြီးရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကရှမ်းပြည်နယ်အတွင်းမှာရှိတဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေကိုတွဲဆုံဆွေးနွေးဖို့ကမ်းလှမ်းတဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါဒီလိုကမ်းလှမ်းပြီးမကြခင်မှာပဲမိုင်းကိုင်မြို့နယ်အတွင်းကသူတို့တပ်ဖွဲ့ဝင်တွေကို RCSS ကတိုက်ခိုက်တာရှိခဲ့တဲ့အကြောင်းတခြားရှမ်းတိုင်းသာအဖွဲ့ဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူဆိုင်ဖုံဟန်က VOA ကိုပြောပါတယ
်ဒီတော့ဒါတွေမှထုတ်တာဗျာဒီရက်မှာမနေ့ဆိုရဲကျွန်တော်တို့အာဘီဂျီနယ်လာထူရလေးရှိတယ်ပြီးတော့ဒီနေ့ဘန်းမှာကျတော့နိုင်ထောင်ရေးမှာမိုက်ကနေနိုင်ငံမှာရှိလို့ဒီထည့်တယ်အဲ့ဒါဟုတ်တာဒီမျိုးလုပ်နေတာတခြားကြည့်နေတ
ာ SSPB ရဲ့သတင်းစာမျက်နှာမှာ RCSS ကမိုင်း6လုံးထောင်ခဲ့ပြီး၄လုံးပေါက်ကွဲတာကြောင့်သူတို့တပ်ဖွဲ့ဝင်တဦးဒဏ်ရာရခဲ့ကြောင်းနဲ့ဒီလုံးရက်ဟာရှမ်းတက်နှစ်တက်အကြာယုံကြည်မှုတိဆောက်ရေးကိုအဟန့်တားဖြစ်စေကြောင်းဖော်ပြထားပါတယ်ပိုးမျိုးသားလွတ်မြောက်ရေးအဖွဲ့ PNLO ကလည်းဒီလ23ရက်နေ့မောက်မယ်မြို့ကဒူးကြီးဒေသအတွင်းမှာ RCSS နဲ့သူတို့တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ကြောင်း PNLO ရဲ့တွဲဘက်အတွင်းရေးမှူးတစ်ဖြစ်တဲ့ခွန်မင်းသိန်းကအခုလိုပြောပါတယ်
။ဒီကတည်းက23ရက်နေ့ကကျွန်တော်တို့ဒီမှာလည်းတိုက်ပွဲဖြစ်နေတော့ပါတော့သူတို့အဖွဲ့ကျွန်တော်တို့လည်းရေးပေါ်လေနေနေလုံချုံရေးဆောင်ရွက်နေရင်းနဲ့သူတို့နဲ့အဖွဲ့နဲ့တိုးတော်တင်းဆိုင်တိုက်ပွဲဖြစ်ပွားတာပေါ့။ဒါဒီဖြစ်တော့လည်းကဒူးကြီးရဲ့ NC အစိုးရဆိုလို့ဆိုတော့ကျွန်တော်တို့အစီအစဉ်တွေဖြစ်တဲ့နေရာပေါ့။စိတ်ပွဲဖြစ်တယ်ဆိုတော့နောက်ဝင်ဆက်စလုံးတော့ဒီထဲတော့ရှိကြပါ့
။နှစ်ဖက်တက်တွေကြာနားလည်မှုလွဲမှားတာသာဖြစ်တယ်လို့ပြောပါတယ်
။အဲ့တတိယမဟုတ်မှမနော်အဲ့ဒါကဟိုခံပြီးထားတဲ့တတိယတွေလို့ဖြစ်တယ်နော်။ပြန်လည်းဟိုနေဟိုကဒူးဒီထက်ကဆိုတဲ့ဟာကဟိုလေ။တဖွဲ့နဲ့တဖွဲ့ဟိုတတိယမရကြလို့တော်လာအလုပ်ဆိုင်ရင်းနဲ့ချီတွေ့မှုဖြစ်သွားတာအဲ့ဒါတွေကြောင့်မရှိနာ
ပိုးမျိုးသားလွတ်မြောက်ရေးအဖွဲ့ PNL ဘက်က RCSS တပ်တွေသူတို့နယ်မြေအတွင်းဝင်ရောက်လှုပ်ရှားတာကြောင့်လို့ပြောဆိုတာတွေရှိနေပေမဲ့လည်း RCSS ဘက်ကတော့တရားဝင်နယ်မြေတတ်မှတ်တာမရှိသေးကြောင်းပြောပြီးညှင်းဆိုထားပါတယ်ဒီလိုနားလည်မှုလွဲမှားတာတွေရှိပေမဲ့လည်းရှမ်းပြည်နယ်အတွင်းကတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့ကိုတော့စက်ကြိုးစားသွားမှာဖြစ်တယ်လို့ RCSS ဘက်ကပြောပါတယ်
ဒီလိုကိစ္စမျိုးကတော့အခက်အခဲဆိုတာကတော့အနည်းနဲ့အများတော့ကြုံရမှာပဲပေါ့ဗျ။ဒါပေမဲ့ဒီလိုပဲကြည့်နေနေသိစီလက်ရှိနေတခွနဲ့တခွဲချင်းကပြီးတော့တွေ့ဆုံချင်းနေနိုင်အောင်ဆိုတဲ့ရည်ချက်ကတော့ကျွန်တော်အမျိုးကျူးစားသွားမှာပဲဒီနော်
။ရှမ်းတိုင်းဒါလက်နက်ကိုင်အဖွဲ့နှစ်ခုဖြစ်တဲ့ RCSS နဲ့ SSPB တပ်တွေဟာပြီးခဲ့တဲ့လပိုင်းတွေအတွင်းရှမ်းပြည်နယ်မြောက်ပိုင်းတီဘောကြောင်မဲဒေသတွေအပြင်တောင်ပိုင်းကလဲချားမိုင်းကိုင်ပင်လုံရက်ဆောက်ဒေသတွေမှာပါတိုက်ပွဲတွေဖြစ်ပွားခဲ့သလိုလက်ရှိမှာလည်းနှစ်ဖက်တပ်တွေအကြားစီရေးတိမ်မာမှုတွေရှိနေဆဲဖြစ်ပါတယ်ရှမ်းပြည်တပ်မတော်တောင်ပိုင်းအဖွဲ့လို့လူသိများတဲ့ RCSS နဲ့ PNL အဖွဲ့နှစ်ဖွဲ့လုံးကမြန်မာစစ်တပ်နဲ့ NCA ခေါ်အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားသလိုလက်ရှိစစ်ကောင်စီကဖိတ်ခေါ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုပါဝင်တက်ရောက်နေတဲ့အဖွဲ့တွေလည်းဖြစ်ပါတယ်။ရှမ်းပြည်တပ်မတော်မြောက်ပိုင်းအဖွဲ့တွေဖြစ်တဲ့ SSPP ကတော့ NCA ကိုလက်မှတ်ထိုးမထားပါဘူး။ဒါပေမဲ့လည်းစစ်ကောင်စီကဖိတ်ခေါ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုမဟာမိတ်အဖွဲ့တွေဖြစ်တဲ့ဝမိုင်းလာအဖွဲ့တွေနဲ့အတူတက်ရောက်နေပါတယ်။ရှမ်းပြည်နယ်အတွင်းတိုင်းဒေသအဖွဲ့တွေကြားစီရေးပရိပခတွေကိုတွဲဆုံဆွေးနွေးဖြေရှင်းဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့မှာကြာရောက်တဲ့စင်ရတုရှမ်းပြည်အမျိုးသားနေတုံးကလည်း RCSS ဘက်ကကမ်းလှမ်းခဲ့ပါတယ်။ဒါပေမဲ့လည်းအောင်မြင်မှုမရပဲနှစ်ဖက်တပ်တွေအကြားထိတ်တိုက်တိုက်ပွဲတွေမကြာခဏဆိုသလိုဖြစ်ပွားနေပါတယ်ခင်ဗျာ
။ရှမ်းပြည်ဘက်ကအခြေအနေကိုကိုငင်းချန်းတင်ပြခဲ့တာပါရှင်။စစ်တပ်အပေါ်ဒီအမေရိကန်အစိုးရရဲ့တန်ခတ်အရေးမှုယူမှုတွေသတင်းကိုလည်းဆက်ပါအောင်မယ်။စစ်ကောင်စီတပ်တွေအတွက်လက်နက်အရောင်းဝယ်လုပ်ပေးနေသူတွေကိုအမေရိကန်အစိုးရကမကြခင်ရက်ပိုင်းကပဲအရေးယူတန်းခတ်မှုတွေထပ်ပြီးတော့ချမှတ်ပါရဲ။ဒါကိုကြိုဆိုပေမဲ့စစ်တပ်ကိုအဓိကဝင်ငွေရှာပေးနေတဲ့မြန်မာရေနံနဲ့သဘာဝလုပ်ငန်းသဘာဝဓာတ်ငွေလုပ်ငန်း MOGE ကိုပါအမြန်ဆုံးပိတ်ဆို့အရေးယူပေးဖို့လိုအပ်နေသေးတယ်လို့မြန်မာအရေးလှုပ်ရှားသူတွေက VOA မြန်မာပိုင်းကိုပြောပါရဲ။အမေရိကန်အစိုးရဘက်ကရော MOGE ကိုပိတ်ဆို့အရေးယူဖို့အတွက်ဘာကြောင့်နှောင့်နှေးနေတာပါလဲ။အမေရိကန်အခြေစိုက်မြမအရေးလှုပ်ရှားသူတချို့ကိုမေးမြန်းပြီးတော့ Mad Engine တိုင်းတင်ပြထားပါရရှင်
။အမေရိကန်ဗန်နာရေးဌာနကနောက်ထပ်လူပုဂ္ဂိုလ်လိုက်တန်းခတ်အရေးယူကြောင်းထုတ်ပြန်လိုက်တဲ့အောက်တိုဘာလ6ရက်နေ့ရက်စွဲနဲ့ကြေညာချက်မှာမြမစစ်တပ်ကိုလေရင်အစိတ်အပိုင်းတွေအပါအဝင်လက်နက်တွေရအောင်လုပ်ပေးနေတဲ့ Dynasty International Company Limited နဲ့အဲ့ဒီကုမ္ပဏီပိုင်ရှင်ဦးအောင်မိုးမြင့်ကုမ္ပဏီပူးတွဲတည်ထောင်သူဦးလိုက်မိုးမြင့်အပြင်ကုမ္ပဏီဒါရိုက်တာဦးမျိုးတစ္ဆာတို့သုံးကိုဖော်ပြထားပါတယ်။မြန်မာစစ်အရာရှိတအူးရဲ့သားဖြစ်သူဦးအောင်မိုးမြင့်ဟာမြန်မာစစ်တပ်အတွက်မစ်ဆိုင်းတုံးအပါအဝင်စစ်လက်နက်ပစ္စည်းမျိုးစုံအပြင်လေးရင်မာတင်သွင်းနေသူဖြစ်ပြီးသူ့ကို2022 February လထဲမှာ EU ဥရောပသမ္မတကအရေးယူထားသလိုမက်ရှလာထဲမှာတော့ဗြိတိန်ကအရေးယူတန်းထက်ထားတာဖြစ်ပါတယ်။အခုလိုမြန်မာစစ်တပ်အတွက်လက်နက်အရောင်းဝယ်လုပ်နေသူတွေကိုပြစ်မှတ်ထားအရေးယူလိုက်တာကိုကြိုဆိုပေမဲ့ထိရောက်မှုအတိုင်းအတာမှာတော့မေးခွန်းထုတ်စရာရှိနေတယ်လို့ Washington DC အခြေစိုက် US Advocacy Coalition for Myanmar ရဲ့ပြောခွင့်ရ Mike Hack က VOA ကိုအခုလိုပြောပါတယ်
။ Cool, yeah. Well, our view is that, you know, any
ကျွန်တော်တို့အမြင်မှာတော့မြန်မာစစ်တပ်ကိုပြစ်မှတ်ထားတာအထူးသဖြင့်အခုလိုလက်နက်အရောင်းဝယ်တွေကိုပြစ်မှတ်ထားအရေးယူတဲ့လို့ရမှန်သမျှကောင်းပါတယ်။နာမည်နဲ့ပြစ်မှတ်ထားအရေးယူခံရတဲ့သူတွေစီကကျွန်တော်တို့ပြန်ကြားရတာကတော့ဒီလိုမျိုးတန်ခတ်ပိတ်ဆို့ခံရတဲ့အတွက်သူတို့အပေါ်ထိခိုက်မှုတွေရှိတယ်လို့ပြောကြပါတယ်။ဒါဆိုရင်မေးခွန်းရှိလာတာကအမေရိကန်အနေနဲ့ဒီလိုလက်နက်ရောင်းဝယ်သူတွေကိုပိတ်ဆို့အရေးယူတာဟာဘယ်လောက်အထိထိရောက်မှုရှိနိုင်တယ်လဲ။ရုရှားအပေါ်တန်ခတ်အရေးယူမှုကိုကြည့်ရင်ဒီလိုလက်နက်ရောင်းဝယ်လုပ်တဲ့သူတွေကိုပြစ်မှတ်ထားအရေးယူမှုတွေမှာဘယ်လောက်ထိအောင်မြင်တယ်လဲဆိုတာကျွန်တော်တို့အသေးချာမသိကြပါဘူး။
မြန်မာနိုင်ငံမှာ2022ခုနှစ် February လကအရက်သားအစိုးရကိုဖြုတ်ချပြီးအာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်အပေါ်မှာ American သမ္မတ Biden အစိုးရဘက်ကချက်ချင်းတုံ့ပြန်အရေးယူမှုတွေရှိပေမဲ့စစ်တပ်ရဲ့အဓိကဝင်ငွေဖြစ်နေတဲ့မြမရေနံနဲ့တဘာဝလုပ်ငန်းကိုအခုချိန်ထိပိတ်ဆို့အရေးယူခြင်းမရှိသေးတဲ့အပေါ်မှာအားမလို့အားမရဖြစ်မိကြောင်းCalifornia ပြည်နယ် San Francisco Bay Area က Burmese American Alliance ဥက္ကဋ္ဌဦးညွန့်တန်းက VOA ကိုပြောပါတယ
် President Biden ကအခုချိန်ထိသူလှုပ်လို့ရရတာနဲ့ MOG ကိုသူဆက်ရှင်မလုပ်ခဲ့မလုပ်သေးဘူးအဲ့ဒါကိုတော့အကိုတို့တော်တော်လေးကိုအားမလို့အားမရဖြစ်တယ်အဲ့ကြောင့်ကိုတို့ Burma Bay မှာကိုဂျုံတိုင်းဂျုံတိုင်းမှာ MOG ကိုဆန့်ရှင်လုပ်ပါတခြားဘာတွေပဲလှုပ်လို့ MOG ကိုဆန့်ရှင်မလုပ်မချင်းမြန်မာစစ်ကောင်စီရဲ့လက်ထက်ကိုဒေါ်လာတန်းနဲ့ချီတဲ့ငွေတွေဝင်နေတဲ့၍ဒီစစ်တပ်ကပြည်သူတွေကိုဖိနှိပ်ချုပ်ချယ်တပ်ဖြတ်မှုတွေဆက်လုပ်နေမယ်။အဲဒါအာဏာကိုလက်လွတ်မှာမဟုတ်ဆိုအခုလိုအချိန်ချင်းပြောခဲ့ပါတယ်။အဲ့တော့ဒီခြေလမ်းကောင်းပါတယ်အခုလိုကြိုဆိုတယ်အထူးသဖြင့်ဒီပြည့်ဖြစ်တင်တာကတော့စစ်ဒီ MOG ကို sanction လုပ်ရမယ်။ဒီအခုလိုလူငယ်တွေပြောတဲ့ blood money ကိုအခုလိုဖြတ်တောက်ပြဖို့လိုပါတယ်ပေါ့နော်
။မြမရေနံတဲ့တဘာဝဓာတ်ငွေလုပ်ငန်းကိုဥရောပသမ္မတက2022 February လမှာပိတ်ဆို့အရေးယူခဲ့တယ်လို့မျိုး American အစိုးရအနေနဲ့လှုပ်ဆောင်တင်ကြောင်း Mike Hack ကပြောပါရယ်။ဒါဆိုရင် American အစိုးရဘက်ကဘာကြောင့် MOG အပေါ်တန်ခတ်အရေးယူမှုတွေနှောင့်နှေးနေရပါသလဲ။ဥညွန်တန်းရဲ့အမြင်ကတော့
အဲ့တော့ဘာဖြစ်လို့ဆန့်ကျင်မလုပ်လဲဆိုတော့အခုတို့သုံးသပ်တယ်။နှစ်ချက်လောက်တွေ့ရညီမရယ်။တစ်ချက်ကတော့သူကထိုင်းကိုထိခိုက်မှသူတို့စိုးရိမ်နေတယ်ထင်တယ်။ တစ်ဖက်ကလည်း Republican တွေကလည်းစီးပွားရေးနဲ့ပတ်သက်ရင်အမှ Chevron တို့ဘာတို့ထိခိုက်တာမျိုးတွေဆိုသူကမကြိုက်ဘူးနော်။ဒါပေမဲ့ Republican ဘိုင်းကလည်းတော်တော် clear ဖြစ်သွားပါပြီ။ ASEAN ရဲ့ဒီ 5 point roadmap ဘာမှဖြစ်တရားပြီးခဲ့တဲ့4-5 လလောက်က Mitch McConnell ကဒီ MOG ကို sanction လုပ်ဖို့လိုလာပြီးမြန်မာနိုင်ငံရဲ့အင်ဂျင်နီယာတွေပြပြတာကဘာမှမလုပ်ဘူးဆိုရင်တော့ MOG ကို sanction လုပ်ရတော့မှလို့ Republican ကောင်းဆောင်ကလီဒန်ပြစ်လိုက်တဲ့အခုတော့အဲ့ Republican ကိစ္စတော့ပြီးသွားပြီပေါ့နော်။ဒါပေမဲ့ဒီတန်းငွေတွေဖြတ်ရဆိုင်တဲ့အခုအဖြစ်ထိုင်းအောင်ဒီကိစ္စမျိုးဆိုတဲ့ဟာကိုသူတို့စိုးရိမ်နေပုံရတယ်။ထိုင်းကိုနိုင်ကလည်းဒီဘက်မှာ administration မှာ congress မှာအကြီးကျယ်လုပ်ပြီးလုပ်နေတယ်လို့ကိုတို့သိရတယ်ပေါ့လေ။ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးကိုတို့ပြောနေတာကဒီတန်းငွေပတ်လည်ကြီးရက်သွားဖို့ပိုင်းညာကိုတို့ပြောနေမှာမဟုတ်ဘူး။စစ်ကောင်စီကိုပေးတဲ့ငွေကိုမပေးနိုင်အောင်ပဲဒီစစ်ကောင်စီကိုပေးနေတဲ့အန်ဒီဟာအဲ့လိုဟာမျိုးတွေကိုကိုတို့က sanction လုပ်စေချင်တာပေးပြီဆိုရင်အဲ့ပေးတဲ့ entity တိုင်းက American sanction ကိုထိမှန်လို့ကိုတို့ပြောစေချင်တယ်ပေါ့နော
် American ဘဏ္ဍာရေးဌာနရဲ့ပြီးခဲ့တဲ့သတင်းပတ်ထဲပိတ်ဆို့ရေးယူခဲ့သူတွေနဲ့ပတ်သက်လို့ထုတ်ပြန်တဲ့ကြေညာချက်မှာနာမည်နဲ့အတိအကျပြတ်မှတ်ထားအရေးယူခံထားရသူတွေရဲ့ American မှာရှိနေတဲ့ပိုင်ဆိုင်မှုအကျိုးစီးပွားအားလုံးကိုပိတ်ဆို့ထားမှာဖြစ်တယ်လို့ဖော်ပြထားပါတယ်
မအင်ဂျင်နိုင်မင်းမြတ်တင်ပြခဲ့တာပါရှင်။အခုတော့ဒီမဏိပူရနေဇဘက်ကရဲကင်းစခန်းတွေစောင့်နေတဲ့တရင်ကိုကြည့်ကြရပါအောင်အောင်ပါ။ချင်းပြည်နယ်နဲ့နယ်နိမိတ်ထိဆက်နေတဲ့ဒီအိန္ဒိယနိုင်ငံမဏိပူရနေဇဘက်ကနေပြီးတော့တရားမဝင်ဖျက်ချော်မှုနဲ့မွေးရစေးမှောက်ခိုးကူးမှုတွေကိုတားဆီးနိုင်ဖို့အတွက်အိန္ဒိယဘက်မှာရဲကင်းစခန်းပေါင်း30ကျော်ကိုစောင့်လုပ်နေပါတယ်။မြန်မာဘက်ကစစ်ရေးနိုင်ငံရေးအခြေအနေတွေကြောင့်အိန္ဒိယဘက်ကိုထွက်ပြေးတိမ်းချောင်သူထောင်ပေါင်းချီရှိနေတဲ့တစ်ချိန်တည်းမှာပဲဒီမွေးရမှောက်ခိုးလုပ်ငန်းတွေကိုတားဆီးနိုင်ဖို့အတွက်အခုလိုမျိုးမဏိပူရပြည်နယ်အစိုးရကဆောင်ရွက်နေတာပါဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုရနိုင်ဆက်ပြီးတော့ပြောပြပေးပါမယ်ရှင
်မြန်မာနိုင်ငံနဲ့ထိစပ်နေတဲ့မိုင်150လောက်ရှိတဲ့နေဆက်တလျှောက်မှာရေကင်းစခန်းပေါင်း34ခုကိုစပြီးတည်ဆောက်နေပြီလို့မဏိပူပြည်နယ်ရဲ့ဝန်ကြီးချုပ်ကပြီးခဲ့တဲ့ရက်ပိုင်းကဒေသတွင်းသတင်းမီဒီယာတွေကိုပြောခဲ့ပါတယ်မဏိပူပြည်နယ်ရဲ့ခရိုင်5ခုကမြန်မာနဲ့ထိစပ်နေပြီးတော့အဲ့ဒီမှာ3မိုင်လောက်ကပဲခြံစည်းရိုးကာယံထားတာလို့ဒေသခံတွေကပြောပါတယ်2021ခုနှစ်နောက်ပိုင်းမြန်မာဘက်ကတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်မှုတွေများလာတာကိုစိုးရိမ်ကြောင်းလဲမဏိပူအာဏာပိုင်တွေကထုတ်ဖော်ပြောဆိုထားပါတယ်အခုလိုမဏိပူဘက်ကနေဆက်လုံခြုံရေးကိုပိုတင်းကျပ်လာတဲ့အတွက်အရင်ကလိုပုံမှန်အတိုင်းနေဆက်ဖြတ်ကျော်သွားလာသူတွေအတွက်အခက်အခဲဖြစ်လာနိုင်တယ်လို့ဇိုမီလူငယ်အစည်းအရုံးရဲ့တာဝန်ရှိသူတဦးက VOE ကိုပြောပါတယ်
အစ်စီတွေကများလာမှာပေါ့ကျွန်တော်လည်းဆက်လာလို့ဒီဆိုရင်ဇမန်ကြီးကအစားရရကိုကိချင်ကိုဆိုတော့ကျွန်တော်တို့ကသိပါပြီသူဒီလိုချက်နဲ့များလို့ခါကြတော့ဇမန်ကြီးကိစ္စကအစားပင်ရည်ဒီဒီမိဘဝစားတဲ့ကိစ္စကအစားဟိုတယ်ကိုမျိုးကလာများတယ်လေတော်လာရင်းမှာတော့အခက်မရှိလာနိုင်ပါတယ
်နေဆက်ကိုဖျက်ကျော်လာပြီးအိန္ဒိယနိုင်ငံပိုင်နယ်ထဲမှာဆစ်ရှောင်းစခန်းတွေမစောက်ရဘူးဆိုတဲ့ညွှန်ကြားချက်ကိုမဏိဘူးအစိုးရကမြန်မာနဲ့ထိစပ်နေတဲ့ခရိုင်5ခုလုံးမှာကြီးညာခဲ့ပါတယ်ဒါပေမဲ့လည်းဒီညွန်ကြားချက်နဲ့ပတ်သက်လို့ဝေဖန်မှုတွေရှိလာတာကြောင့်မဏိပူအစိုးရကပြန်ရုပ်သိမ်းခဲ့တာပါ။ဒါပေမဲ့ငင်းညာထောက်ထားပြီးစစ်ဆောင်တရားကြော်ကိုတော့ခလုံးဝင့်ပေးထားတယ်လို့ချင်းအရက်ဖတ်အဖွဲ့တချို့က VOE ကိုပြောပါဗျ။အင
်းဒါလည်းပြောချောသူတို့မှလည်းလက်လက်ကိုင်းလို့လက်လက်ကိုင်းနေလဲရှိတော့တယ်။အလုံးချုပ်ကြီးတောင်းဖြစ်ဖို့ပဲပုံများပါတယ်။အထက်ကလေးကနေသူကဒီမဏိပူကတော့ရေရှုကြီးတွေကိုတကယ်မခံဘူး။ဆရာဦးကျွန်တော်ပဲအဲ့ဒါတော့မှဟုတ်ကဲ့အဲ့ဒါတော့မှပဲမြန်မာနိုင်ငံကနေပြီးတော့ရကန်ခတ်ဖို့တွားကြတဲ့လူမျိုးဆိုရင်လည်းပဲဆောင်ချလိုက်ရမျိုးတွေရှိတယ်ပေါ့အကြီးကားကိုလုံကြတာမျိုးတော့ပြင်းနေပါပဲ
မြန်မာနဲ့ထိစပ်နေတဲ့နောက်ထပ်ပြည်နယ်တစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်မှာတော့ပြည်နယ်အစိုးရကမြန်မာစစ်ရှောင်ပေါင်း4000လောက်ကိုခိုးလုံဝင့်ပေးထားတဲ့အကြောင်းဒုက္ခသည်ကူညီအဖွဲ့တွေကပြောပါတယ်မြန်မာမိသားစုတွေရဲ့ကလေး6000နီးပါးကိုလည်းမီဇိုရမ်တဲကအစိုးရအကြောင်းတွေမှာတက်ရောက်ခွင့်ပေးထားပါတယ်ဒါပေမဲ့မကြသေးခင်ကမွေးရစေးနဲ့လူသတ်မှုလိုကိစ္စတွေဖြစ်ပွားခဲ့တာကြောင့်မြန်မာနိုင်ငံသားတွေလိုက်နာရမယ့်တားမြစ်ချက်တချို့ကိုမီဇိုရမ်အစိုးရကတီးတန့်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြခဲ့တာပါရှင် VOA ကခုလိုရုပ်သံနဲ့တင်ဆက်နေတဲ့အပတ်စဉ်အစီအစဉ်တွေကိုဒီ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com အပြင်မြန်မာပိုင်းရဲ့ Facebook နဲ့ဒီ YouTube စာမျက်နှာတွေမှာလည်းအချိန်မရွေးပြန်ပြီးတော့ကြည့်နိုင်ပါတယ်ရှင်ဝေဖန်အကြံပေးခြင်းနဲ့ဆိုရင်လည်း burmese@voanews.com စီကို email ရေးသားပေးပို့နိုင်ပါတယ် VOA မြန်မာပိုင်းရဲ့ဒီအောက်တိုဘာလ14ရက်တောက်ကြနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်VOA စီစဉ်တွေကိုည10:00နာရီအထိလိုင်းတို 32.57 kHz 93939 9383 9885တို့ကနေပြီးတော့ထုတ်လွှင့်ပေးနေတာပါလှိုင်းလက်မီတာ190 kHz 1985တို့ကနေလည်းဖမ်းယူနိုင်ပါတယ်မကြခင်ကြရအပတ်စဉ်အစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍတုဒ္ဒဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုကြီးစုရမှာနားဆင်ရမှာဖြစ်ပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါရှင်အောက်တိုဘာလ14ရက်တောက်ချာနေ့ညပဲ VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်အခုဆက်ပြီးတော့ဒီတောက်ချာနေ့ညတိုင်းထုတ်လွှင့်ပေးနေတဲ့အပတ်စဉ်အစီအစဉ်တွေကိုကြည့်ရှုနားဆင်ကြရမှာပါကဘာကိုဝင်တိုက်နိုင်တဲ့ဥက္ကာပြန်တွေကိုလမ်းလွှဲနိုင်အောင်လို့ NASA ကစမ်းသပ်ခဲ့တာကြောင့်အဲ့ဒီလိုအန္တရာယ်မျိုးဘလောက်ကြီးမားနေသလဲဆိုတာသိပ္ပံနဲ့နည်းပညာအစီအစဉ်ကြရင်သိရပါမယ်American ပြည်တော်စုအနောက်ဖက်ခြမ်း California ပြည်နယ်ကယိုရန်တခြားရေးတိုက်စားပြီးတော့ကန်းဆက်မှာတိဆောက်ထားတဲ့အဆောက်အဦတွေရေမျောကုန်မဲ့အန္တရာယ်ကာကွယ်နိုင်အောင်လို့ဘယ်လိုလုပ်နေသလဲဆိုတာကိုတော့တုဒ္ဒဆောင်လေ American တခွေအစီအစဉ်မှာပြောပြထားပါတယ်အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုအလှည့်ပေးပါမယ်ရှင် American ပြည်တော်စုတရားရုံးချုပ်မှာပထမဆုံးအာဖရိကနယ်ပွားအမျိုးသမီးတရားသူကြီးဖြစ်တဲ့ Candace Brown Jackson တရားရုံးချုပ်မှာသူ့ရဲ့တာဝန်တွေကိုထမ်းဆောင်နေပါပြီဒါဟာဘလောက်ထူးခြားပါသလဲနိုင်ငံရဲ့အမြင့်ဆုံးတရားရုံးချုပ်မှာလူမဲအမျိုးသမီးတရားသူကြီးနေရာရလာတဲ့အတွက်ဘလို့အပြောင်းလဲတွေဖြစ်လာနိုင်ပါသလဲအမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးစူးစီးတင်ပြထားတာကိုပြန်လည်ထုတ်လွှင့်ပေးပါရရှင်
Ketanji Brown Jackson do solemnly swear that I will
support Megan Brown's ရဲ့အမြင့်ဆုံးတရားရုံးဖြစ်တဲ့တရားရုံးချုပ်မှာတာဝန်ထမ်းဆောင်ဖို့တရားသူကြီး Ketanji Brown Jackson ဇွန်လ30ရက်နေ့ကကျန်းသစ္စာချင်းဆိုခဲ့တာပါတရားသူကြီး Jackson ဟာ American Brown's ရဲ့ပထမဆုံးအာဖရိကနယ်ပွားလူမဲအမျိုးသမီးတရားရုံးချုပ်တရားသူကြီးဖြစ်ပါတယ်တရားရုံးချုပ်မှာသူ့အရင်လူမဲတရားသူကြီးနှစ်ဦးရှိပေမဲ့လို့နှစ်ဦးစလုံးကအမျိုးသားတွေပါလူပြိုမျိုးသားတွေသာအဓိကနေရာယူခဲ့တဲ့တရားရုံးချုပ်မှာအမျိုးသမီးတဦးလည်းဖြစ်လူမဲတဦးလည်းဖြစ်တဲ့တရားသူကြီး Jackson နေရာရလာတာကအမေရိကန်သမိုင်းမှာတော့ထူးခြားတဲ့တိုးတက်မှုတစ်ခုပါပဲလို့ Hawaii အခြေစိုက် Asia Pacific Center for Security Studies လူမျိုးရေးဘာသာရပ်ဆိုင်ရာ Asia Pacific Center ကပမ္မခဒေါ်မီမီဝင်းဘတ်ကပြောပါတယ
်ဟုတ်တယ်ဒီဥစ္စာပထမဆုံးဟိုလူမဲအမျိုးသမီးတွေအတွက်လည်းအရင်ကောင်းတယ်အမျိုးသမီးတွေအားလုံးလည်းအတွက်လည်းကောင်းတယ်ဘာလို့ဆိုတော့ तू က၄ယောက်မြောက်ပေါ့နော် Supreme Court မှာနော်လူ၉ယောက်ရှိတယ်၉ယောက်ထဲမှာ၄ယောက်ကအမျိုးသမီးဆိုတဝက်နာနေနေညဘရ US မှာလည်းပေါ့နော်အာဒီဟိုအမျိုးသမီးဆိုတာ 50-50 တဝက်ရှိတယ်ဆိုတော့လေဒီဥစ္စာ representation နဲ့ပတ်သက်ပြီးတော့အရန်အရေးကြီးတယ်ဘာလို့လဲဆိုတော့ဒီ democracy ဆိုရဲ့ဥစ္စာက representative government နော်အဲ representation ကအရန်လိုအပ်တယ်တဲ့ကိုစားပြုမှုဆိုသူရဲ့ကိုစားပြုမှုကအမျိုးသမီးလဲပါတယ်အခုအချိန်မှာဆိုလို့ရှိရင်အမျိုးသမီးတွေမှာပေါ့နော်ဒီပါလဲအမဲလူအမဲမျိုးရဲ့အာကိုစလဲလက်ပထမဆုံးသူဖြစ်သွားတာ right ဆိုအကြောင်းမို့အရန်ရေးကြည့်တယ်အာသူဝင်လာတဲ့ဥစ္စာတိုးတက်တယ်လို့ပြောလို့ရတာပေါ့နော်ဒီဥစ္စာ representation နဲ့ပတ်သက်ပြီးတော့ဒီဥစ္စာတိုးတက်သွားတယ်လို့ပြောလို့ရတယ်
တာဝန်ကအနားယူသွားတဲ့အသက်83နှစ်အရွယ်တရားရုံးချုပ်တရားသူကြီးစတီဖင်ဘရိုင်ယာရဲ့နေရာမှာတရားသူကြီး Jackson ကိုခန့်အပ်ဖို့သမ္မတဂျိုးဘိုင်ဒန်ကဒီနှစ်ဖေဖော်ဝါရီလမှာအဆိုပြုခဲ့ပြီးတော့လွှတ်တော်ကလည်းဧပြီလ9ရက်နေ့မှာအတည်ပြုလိုက်ကြပါအမေရိကန်ပြည်ထောင်စုမှာတနက်ကိုင်ဆောင်ကွင်းနဲ့ကိုဝင်ဖျက်ချခွင့်လိုကိစ္စရပ်တွေမှာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့အငင်းဖွားမှုတွေနဲ့ကွဲလွဲမှုတွေပြင်းထန်နေချိန်မှာတရားသူကြီး Jackson တရားရုံးချုပ်တရားသူကြီးအဖြစ်နဲ့တာဝန်စတင်ထမ်းဆောင်လာလဲဖြစ်ပါတယ်နိုင်ငံတော်ဝန်တနက်ကင်အကြမ်းဖက်မှုတွေတိုးလာတဲ့အတွက်တနက်ကင်ဆောင်ခွင့်တွေကိုတင်းကျပ်ဖို့တောင်းဆိုလှုပ်ရှားမှုတွေပြင်းထန်လာပေမဲ့လို့တရားရုံးချုပ်ကတော့တနက်ကင်ဆောင်ခွင့်ဆိုင်ရာစီမံတွေကိုမကြာခင်တုန်းကပဲဖြေလျှော့ပေးခဲ့တယ်လို့ကိုဝင်ဖြတ်ချခွင့်နဲ့ပတ်သက်လို့တော့နှစ်ပေါင်း90နီးပါးတရားဝင်ခွင့်ပြုလာခဲ့တဲ့ Roe v. Wade စီရင်ထုံးကိုပယ်ဖျက်ခဲ့ပါတယ်။ဒီလိုဆုံးဖြတ်ချက်တွေနဲ့ Conservative တရားသူကြီးအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်မှာလူနည်းစုဝင်လူမဲအမျိုးသမီးတရားသူကြီးတရားအနေနဲ့အပြောင်းလဲတွေဖြစ်လာအောင်လှုံ့ဆော်နိုင်ပါမလား ပမောက်ခဒေါ်မီမီဝင်းဘတ်ကအခုလိုသုံးသပ်ပါတယ်
။သူရှိလာတဲ့အတွက်နည်းနည်းပါးပါးတော့ပြောင်းလဲလာမယ်လို့ဗာလဲခံမှန်းလို့ရတယ်။ဒါပေမဲ့လည်းသူတယောက်ချင်းနဲ့လုပ်လို့မရဘူး။ဒီဥစ္စာကဆူဆာယတီတစ်ခုလုံးအတွက်နော်ဒီတတိဟိုနည်းကိုဝန်ချဖို့အတွက်ဒီဥစ္စာကိုဗာလဲတနက်ကင်တဲ့ဥစ္စာတွေကဒီဥစ္စာဆူဆာယတီတစ်ခုလုံးကဖြစ်နေတဲ့ဥစ္စာဆိုတော့လေအဲကြောင့်မလို့ဒီမှာဒီမှာခုနပြောတာပေါ့နော်ဟိုဗာလဲလွတ်တော်မှလည်းလိုအပ်လာပြီ။လွတ်တော်မှလည်းအမျိုးသမီးတွေအ ਨੇ ဆုံးတဝက်နော်ဒီ representation ကိုယ်စားလှယ်ပြုဖို့အတွက်ရန်လိုအပ်လာပြီ။အဲ့လိုနားရောက်တော့မှအမျိုးသမီးတွေရဲ့right နဲ့ human rights တွေကိုပို့ပြီးတော့ဒီကနေပြီးတော့ဟိုပို့ပြီးတော့တိုးတက်အောင်လုပ်နိုင်မယ်လို့ထင်တယ်နော်ဘာလို့လဲဆိုတော့အခုအချိန်မှာဟုတ်တယ် Supreme Court မှာလည်းရပြီ Executive Branch မှာလည်းရပြီဒါပေမဲ့တခုကြာနေသေးတာကလွတ်တော်မှာဘာလို့ဆိုကျမတို့ရဲ့ system ကပေါ့နော်ကျမတို့ရဲ့စနစ်ကဒီဥစ္စာ checks and balance အလုံးသုံးခုကိုခါတယ်မြင်မြတ်တတ်တာလုပ်ရတဲ့အခါကျတခြား checks and balance တွေရှိနေတဲ့အခါကျတော့အဲ့ဥစားအရင်ဒီ representation အရင်ရေးကြည့်တယ်။အဲ့ဒီ representation ကလည်းလူမျိုးရေရောဟိုနည်းအမျိုးသမီးရောပေါ့နော်နှစ်ခုလုံးပါအ ਨੇ ဆုံးကအမျိုးသမီး50ရာခိုင်နှုန်းရှိတဲ့အခါကျတော့50ရာခိုင်နှုန်းနောက်ပြီးတော့လူမဲတွေကလည်း US မှာ25ရာခိုင်နှုန်း30ရာခိုင်နှုန်းလောက်ရှိတယ်ဆိုတော့အဲ့ဒီလွတ်တော်မှာလည်းဒီ25ရာခိုင်နှုန်း30ရာခိုင်နှုန်းလောက်လူမဲတွေရှိတယ်ပေါ့နော်တကယ်လို့ဒီစနစ်ကတကယ်မြင့်မြတ်တာဖြစ်တဲ့စနစ်ဆိုတော့
လက်ရှိတရားရုံးချုပ်တရားသူကြီး9ဦးမှ6ဦးကတမန်ရိုးကြ conservative တရားသူကြီးတွေဖြစ်ပြီး liberal တရားသူကြီးက9ဦးသာရှိပါတယ်။လစ်လက်သွားတဲ့ liberal တရားသူကြီး Brian ရဲ့နေရာမှာနောက်ထပ် liberal တရားသူကြီး2ဦးအနေနဲ့တရားသူကြီး Jackson ကအစားထိုးနေရယူတာဖြစ်လို့တရားရုံးချုပ်မှာအထွေးခေါ်ယူဆပိုင်းဆိုင်ရာဆုံးဖြတ်ချက်ကြီးကြီးမားမားပြောင်းလဲသွားဖို့ကတော့မလွယ်ကူနိုင်သေးပါဘူးလို့ပါမောက်ခဒေါ်မီမီဝင်းဘတ်ကပြောပါတယ်။တယ်မဲ့လေလက်ရှိတရားသူကြီးအများစုနဲ့မတူတဲ့သူရဲ့နောက်ခံသမိုင်းကြောင်းဖြတ်တန်းမှုအထွေကြောင့်တွေအရာသူအစားထိုးဝင်လာတဲ့တရားသူကြီး Brian ထက်တော့ conservative အယူအဆတွေကိုပိုးပြီးအခြေတင်တုံ့ပြန်နိုင်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ခွဲခြားဆက်ဆံခဲ့ရတဲ့လူနည်းစုဝင်အတိုင်းဝန်းကလာသူလည်းဖြစ်နောက်အမျိုးသမီးတယောက်လည်းဖြစ်တဲ့အတွက်လူမျိုးရေးအရာနောက်ကြားမှာကွဲပြားမှုအရာလူအများထက်သွင်းစဉ်းစားလို့မရှိတဲ့အချက်တွေအတွေးခေါ်ယူဆတွေနဲ့ခွဲခြားဆက်ဆံခံရသူတွေအတွက်တရားမျှတမှုရရေးကိုစားပြုနိုင်တဲ့တရားသူကြီးတယောက်ဖြစ်လာဖို့လေအမျိုးသမီးတွေနဲ့လူနည်းစုတွေကမျှော်လင့်ကြတာပါတရားသူကြီး Jackson ကတော့ဗတ်လိုက်မှုကင်းပြီးတီးခြားလွတ်လပ်ရမယ့်တရားသူကြီးတယောက်ရဲ့တာဝန်ကိုသူအကောင်းဆုံးထမ်းဆောင်သွားမယ်အကြောင်းတရားရုံးချုပ်တရားသူကြီးအဖြစ်သူ့ကိုတရားဝင်အတိမတ်မပြုခင်ကတည်းကကတိပြုပြောခဲ့ပါတယ
် If I am confirmed I commit to you that I will work productivelyto support and defend the constitution and this
ချမတာတရားရင်ကျုပ်တရားသူကြီးဖြစ်တည်ပြုခံရမယ်ဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း246နှစ်ကတည်တံ့ခဲ့တဲ့ခိုင်မာအားကောင်းတဲ့ American Democracy စနစ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအကောင်းဆုံးထိန်းသိမ်းကောက်ွယ်ဆောင်ရှောက်နိုင်အောင်ဆောင်ရွက်သွားမယ်ဆိုတာကိုကတိပြုပါတယ်ချမတရားသူကြီးတယောက်ဖြစ်တာဝန်ထမ်းလာခဲ့တာဟာဆယ်စုနှစ်တစုနီးပါးရှိပါပြီတည်ကြလွတ်လပ်စွာယက်တည်ရမယ်ဆိုတဲ့တရားသူကြီးတယောက်ရဲ့တာဝန်ဝတ္တရားကိုအထူးအလေးနဲ့ထားပါတယ်။အမှုတွေကိုဗက်လိုက်မှုမရှိအချက်လက်တွေကိုအခြေခံပြီးတော့အုံသက်ဆုံးဖြတ်ရပါတယ်။တရားသူကြီးတယောက်ကျန်းသက်စာကျင်းဆိုထားတဲ့အတိုင်းအကြောက်တရားကင်းပြီးဗက်လိုက်မှုမရှိအောင်ဖြစ်ရတိုင်းမှာအချက်လက်တွေကိုအခြေခံပြီးတော့အုံသက်ဆုံးဖြတ်ပါတယ်
။ဟာဗတ်တက်သူကနေဥပဒေပညာဘွဲယူခဲ့တဲ့တရားသူကြီး Jackson ဟာတရားရုံးချုပ်မှာသူအစားထိုးခတ်အပ်ခံရတဲ့တရားသူကြီးစတီဗင်ဘရိုင်ယာရဲ့လက်အောက်ဝန်ထမ်းတယောက်အဖြစ်နဲ့အလုပ်လုပ်ခဲ့ပူတဲ့သူပါ Washington DC ခရိုင်တရားရုံးမှာဖက်ဒရယ်တရားသူကြီးအဖြစ်2013ခုနှစ်ကနေ2022ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့တယ်လို့အဲဒီနောက်ဒီ Washington DC မှာရှိတဲ့ဖက်ဒရယ်ယူကန်တရားရုံးတရားသူကြီးအဖြစ်လဲတနှစ်တာဝန်ထမ်းဆောင်ခဲ့ပူပါတယ်ဖက်ဒရယ်တရားရုံးတွေအတွက်ပြည်ထန်သတ်မှတ်ချက်ဆိုင်ရာညွှန်ကြားချက်တွေချမှတ်ပေးရတဲ့တရားစီရင်ဆိုင်ရာတရားလွတ်လပ်တဲ့ကော်မရှင်မှလည်းဒုတိယအကြီးအကဲတာဝန်ယူခဲ့ပူပါတယ်ဆယ်စုနှစ်တစုကျော်တရားသူကြီးတာဝန်တွေကိုထမ်းဆောင်ခဲ့တဲ့အချိန်အတွင်းပြစ်မှုတွေကိုကင်တွယ်ရမှာတညာလွန်းနေဆိုတဲ့ဝေဖန်ချက်တချို့ရှိပေမဲ့လို့အများစုကတော့တမာတမက်ကြတဲ့တရားသူကြီးအဖြစ်နဲ့သူ့ကိုအတိမတ်ပြုကြပါဗျ။တရားသူကြီး Jackson ဟာလူမဲအမျိုးသမီးတွေအတွက်တာမကတခြားသောအမျိုးသမီးတွေအတွက်အားလုံးအတွက်လေးစားအတူယူစရာအမျိုးသမီးတစ်ယောက်ဖြစ်ပါတယ်လို့ဘောင်မခဒေါ်မီမီဝင်းဘတ်ကပြောပါဗျ။
US မှာဆိုလို့ရှိရင်အမဲရပါတော့ဒီကျွန်ပြုခံခဲ့ရတယ်ဆိုတော့အဲ့ဒီဘဝကနေပြီးတော့ဒီနေ့အမြင့်ဆုံးရှိတဲ့ဒီဥပဒေနဲ့court supreme court ကိုရောက်တယ်ဆိုတာနည်းတဲ့စူးစမ်းမှုမဟုတ်ဘူးပေါ့နော်ဒီဥစ္စာနောက်ပြီးတော့လေဟို ပါလေအဲ့ဒီထဲမှာအမဲတွေထဲမှာပို့ပြီးတော့ခန်းစားရတာကအမျိုးသမီးတွေအမျိုးသမီးတွေအရန်နှိမ်ခံရတယ်သူတို့ကအောက်ဆုံးမှာပဲเนาะဆိုအဲ့ဒီကနေပြီးတော့ဒီအပေါ်အထိကိုရောက်ဖို့အတွက်ကတော်တော်ပါလေဟိုမျိုးဆက်နဲ့ပတ်သက်ပြီးတော့တော်တော်ကြိုးစားပြီးတော့ဖြစ်လာတာဆိုတော့လေအဲ့ဒီဥစ္စာအရန်အုံနေပါလေချီချူးစရာရှိတယ်ဂုံဖို့တင်တယ်အာနောက်ပြီးတော့ဟိုဒူဒီဥစ္စာမြေရန်ဇွဲပေါ့เนาะဇွဲနဲ့ပတ်သက်ပြီးတော့ဇွဲရှိနေလို့ရှိရင်အာဒီတော်တော်များများအခက်ခဲတွေကိုကြော်လွားနိုင်ပြီးတော့ဒီပန်းတန်ရောက်နိုင်နေဆိုတာဒီဥစ္စာသူကပြသွားတာပဲလေသူဒီကျောင်းသွားတဲ့အချိန်မှာဒီ Harvard တို့ဘာလို့သွားတဲ့အချိန်မှာအရန် discrimination ရှိတာဒီအမျိုးသမီးအမဲအမျိုးသမီးတယောက်ကိုဒီလိုမျိုးဝင်နိုင်နေဆိုအရန်တော်တော့မှသူတို့ဝင်ဆိုတော့အဲ့ဒီဥစ္စာလည်းတော်တော်ဝင်နေပေါ့နော်ချီချူးစရာကောင်းတယ်ဂုံစရာကောင်းတယ်နောက်ပြီးတော့လေနမူနာရည်စရာကောင်းတယ်လို့ပြောလို့ရတယ်
တရားသူကြီးဂျက်ဆင်အနေနဲ့ဇွန်လ30ရက်တရားဝင်တာဝန်ထမ်းဆောင်ချိန်ကနေတာဝန်ကနေအနားယူမဲ့အချိန်အထိတသက်တာတရားရုံးချုပ်တရားသူကြီးအဖြစ်နဲ့တာဝန်ထမ်းဆောင်သွားရတော့မှာပါ116ရောက်မြောက်တရားရုံးချုပ်တရားသူကြီးလည်းဖြစ်အမေရိကန်ပြည်ထောင်စုရဲ့ပထမဆုံးလူမဲအမျိုးသမီးတရားရုံးချုပ်တရားသူကြီးဖြစ်တဲ့ဂျက်ဆင်ဟာတရားရုံးချုပ်မှာတာဝန်ထမ်းဆောင်တဲ့တတိယမြောက်အာဖရိကနယ်ပါးတစ်ယောက်ဖြစ်ပြီးအမျိုးသမီးတွေထဲမှာတော့စထမမြောက်ဖြစ်ပါတယ်သူရင်တရားရုံးချုပ်မှာရှိနေကြတဲ့တရားသူကြီးဆိုနီယာဆိုဒိုမာယာအလီနာခန်ခန်နဲ့အေမီခိုနီဘရက်တို့နဲ့အတူတာဝန်ထမ်းရမှာဖြစ်ပါတယ်။ဂျန်နဲ့အမျိုးသမီးတရားသူကြီးနှစ်ဦးကတော့တာဝန်ကအနားယူသွားပြီဖြစ်တဲ့တရားသူကြီးဆန်ဒရာဂျေအိုခေါ်နာနဲ့ကွယ်လွန်သွားပြီဖြစ်တဲ့တရားသူကြီးရူးစ်ဘေဒါဂင်းစပတ်တို့ဖြစ်တဲ့ဆိုရာကိုတင်ပြရင်ဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝယ်ပြပါရှင်။ကျွန်မခင်ဗျာပြပါရှင်။
မခင်ပြထွေးတင်ဆက်တဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးထုတ်လွှင့်ပေးမှာကတော့သုတဆုံလေအမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်အမေရိကန်ပြည်တော်စုနောက်ဖက်ချမ်းကကန်ယူရန်တွေမှာရေတိုက်စားနေတာကာကွယ်နိုင်အောင်ဘာတွေလုပ်နေပါသလဲဆေးကြောက်ပိုင်ဆိုင်မှုနဲ့ပြစ်ဒဏ်ကျနေသူတွေကိုတမန်တော်ကလွန်ကျင်းချမ်းသာဝင်ပြုခဲ့ပြီးတဲ့နောက်မှာဘာတွေထပ်ပြီးတော့တောင်းဆိုနေကြသလဲဆိုတာနဲ့ရွှေဖျုံသည့်အထွတ်တော်အောင်ဘလို့စိုက်ပျိုးနိုင်မလဲဆိုတာကိုကိုအောင်အောင်ကပြောပြပါလိမ့်မယ်ရှင်
ပင်လယ်သမုဒ္ဒရာရေမြစ်နှပြင်မြင့်တက်လာတာကြောင့်သမုဒ္ဒရာနဲ့ထိစပ်နေတဲ့ကန်ယူရန်တစ်လျှောက်ရေတိုက်စားခံနေရပါတယ်။ကမ္ဘာကြီးပူနွေးမှုနောက်ဆက်တွဲအကျိုးဆက်အနေနဲ့ရေခဲတွေအေးပြော်ကနေအခုလိုပင်လယ်ရေမြစ်နှပြင်မြင့်တက်လာတာဟာခုခါပညာရှင်တွေကရေတိုက်စားမှုကိုကာကွယ်ဖို့ဟိုရုံးကလိုရေဒိန်းတပန်တွေမဆောက်ဘဲသဘာဝနဲ့ပူနီးစပ်တဲ့နည်းလမ်းတွေသုံးလာပါတယ်။ကမာကောင်လေးတွေခူနာဖို့ကွန်ကရစ်လောင်းထားတဲ့ဘောလုံးတံတန်းတန်နာကြောက်တန်းတူကိုဖန်တီးပြီးရေတိုက်စားမှုကိုကာကွယ်ဖို့ကြိုးစားကြတာပါ။အဲ့ဒီထက်မှာအခွန်ပါတဲ့ပင်လယ်တံတားဝါမျိုးစုံခိုးအောင်နေထိုင်တာကြောင့်တန်နာကြောက်တန်းရှားပါနေတဲ့ဒေသကတံတားဝါတွေအတွက်လည်းအထောက်အကူဖြစ်စေပါတယ
်။ Traditionally eroding shorelines you place hard structures. ဘူ
ရုံကကန်ဆက်တလျှောက်ကမ်းမပြူတာတွေရပ်အောင်လို့ကြောက်တုံးအတားဆီးအကာရံတွေချထားလေရှိပါတယ်။အခုတော့အဲ့နီလန်းတွေမတုံးတော့ပဲလေတဘာဝနဲ့အနီးဆက်ဆုံးနီလန်းတွေတုံးပြီးတော့ဆောင်ရွက်နေပါတယ်။ဘောလုံးပုံစံလူလုံးတန်နာချောက်တန်းတွေကအဲ့ဒီလိုအပ်ချက်ကိုဖြည့်ဆွက်ပေးပါတယ်
။ယင်းနေတဲ့ဝါတွေဖြစ်တဲ့ကမာကောင်လေးတွေဟာသူတို့ရှင်တန်ရဝင်းကျင်အတွက်အထောက်အကူဖြစ်စေတယ်လို့ပင်လယ်ရေတိမ်ပိုင်းတွေမှာပေါက်တဲ့e-grass လို့ခေါ်တဲ့ရင်းနှီးပင်ရှိတွေရှင်တန်မှုအတွက်လည်းအထောက်အကူဖြစ်စေပါတယ်ပင်လယ်သမုဒ္ဒရာကမ်းဆက်၄မီတာထက်မနက်တဲ့နေရာမှာပေါက်တဲ့ဒီပင်တွေဟာပင်လယ်ရေနေတရဝခရုနဲ့တခြားအကောင်မျိုးစုံရှင်တန်ပေါက်ဖွားစေဖို့အပြန်အလှန်အထောက်အကူဖြစ်စေတာပ
ါ Oysters also filter about 50
ကမာကောင်လေးတွေဟာတရက်ကိုရေကလည်း50လောက်ကိုပြန်တန့်ပေးပါတယ်ရေနောက်တွေကိုပြန်ကြည်လာအောင်လုပ်ပေးသလိုရေစိုးရင်ညွတ်တွေကိုလည်းပြန်တန့်ပေးနေတာပါ
ရင်းကြီးပင်ရှည်တွေဟာကန်ယူရန်ရေတိုက်စားမှုအပါအဝင်ပင်လယ်ရေသရဝါတွေရှင်သန်ကြီးပြင်းရာဂေယစနစ်မှာအရေးပါတဲ့အတွက်ဥပဒေနဲ့လည်းအကာအကွယ်ပေးထားပါတယ်ဒီပင်တွေဟာကမ်းဆက်ကိုရိုက်ခတ်တဲ့ပင်လယ်လှိုင်းရဲ့အရှိန်ကိုအပြော့စေသလိုအပင်တွေကြားထဲရောက်လာတဲ့သဲနှုန်းတွေကိုလည်းအငယ်ထိုင်စေတဲ့အတွက်ရေအောက်ကျမ်းပြေပို့ထူလာစေပါတယ်
Yes, so the more eelgrass sits in the bay.
ရင်းကြီးပင်တွေရေအောက်မှာရှိနေသမျှကေယိုတန်းတိုက်စားမှုတံကိုလည်းကာကွယ်ပေးတာဖြစ်ပါလေ။ဘယ်လိုအပင်မျိုးပဲဖြစ်ဖြစ်အကမ်းပါတိုက်စားတာတွေမဖြစ်အောင်လို့အကာအကွယ်ပေးပါလေ။ဒီရင်းကြီးပင်တွေဟာငါးရင်းငှက်တွေရဲ့အစာလေးဖြစ်ပါလေ
။က ကယ်လီဖိုးနီးယားတောင်ပိုင်းကမ်းခြေတွေကိုအကာအကွယ်ပေးစီမံကိန်းကနေအခုလိုတန်တာကြောက်တန်းတူတွေကိုဒသမ2ဧကအတွင်းမှသာဖန်တီးထားတာဖြစ်ပေမဲ့နောက်ထပ်10ဧကလောက်အထိတိုးချဲ့လုပ်ကိုင်သွားဖို့စီစဉ်နေပါတယ်ခင်ဗျာ။စစ်ဆောင်လက်ဝဲတွေ့ရှိတာကြောင့်ဆိုပြီးဖမ်းဆီးခံထားသူတွေကိုပြန်လွှတ်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမကြသေးခင်ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအခုလိုအမိန့်နဲ့ပတ်သက်ပြီးတော့အားနည်းချက်တွေရှိနေကြောင်းနဲ့ဒီထက်ပိုပြီးတော့ဆောင်ရွက်ပေးဖို့အခွင့်အရေးလှူရှားသူတွေကထောက်ပြကြပါတယ်။စစ်ဆောင်မှုကြောင့်ထောင်ဒဏ်ချမှတ်ခံရသူတွေရဲ့ဒီလုပ်ငန်းလုပ်ကိုင်နေသူတွေရဲ့အတုံးချမှုကိုခံရသူတွေလည်းပါဝင်ပါတယ်။စဉ်စားချင်းချင်းနှံစွာမရှိသူတွေနဲ့ဘာကူမှတွက်ချက်စဉ်စားမနေသူတွေအတွက်တော့ဘဝနဲ့ရင်းပြီးမှကိုယ်လုပ်ရရဲ့နောက်ဆက်တွဲအကျိုးဆက်ကိုတည်လာကြတာပါ။အခြားပြည်နယ်တွေကိုစေးကြောက်ရောင်းဝယ်ဖန်ပြူးသူတွေကအယောင်ဝယ်ကနေရလာတဲ့ဝင်ငွေထွက်ငွေတွေကိုသူတို့ပန်ဆင်းနဲ့မထည့်ပဲတခြားသူတွေရဲ့ပန်ဆင်းရင်းကိုအသုံးပြုခဲ့ပါတယ်။
And for 9 months I deposited.
ဘာဖြစ်လာမလဲဆိုတာကိုမစဉ်းစားဘဲနဲ့ကိုလာလာကိုဗန်စီရဲမှာငွေတွေသွင်းခဲ့ပါတယ်။ကျမကဆေးကြောက်အလွန်ပိုးတဲ့ကယ်လီဖိုးနီးယားပြည်နယ်အော့ကလန်မှာပဲကြီးပြင်းလာတာပါ။
2009ခုနှစ်သူကောလိပ်ကျောင်းသူဘဝမှာတခြားသူတယောက်ကချင်းကပ်တိုက်တွန်းရာကနေဒီဆေးကြောက်ရောင်းတဲ့လုပ်ငန်းနဲ့ပါဝင်ပတ်သက်မိတာပါ။ပေါ်ရုံးကတော့ဆေးကြောက်လက်ဝဲတွေ့ရှိမှုအခုလိုဆက်ဆက်မှုနဲ့ဖမ်းဆီးခံပြီးတဲ့နောက်ထောင်ဒဏ်ချမှတ်ခံရပါတယ်။2013ခုနှစ်အရောက်မှာတော့မစင်မချင်းကားမောင်းရာကနေရဲကလိုက်လံဖမ်းဆီးတာကိုခံပြီးနောက်သူ့ပေါ်ဖမ်းရမ်းထုတ်ထားတာကိုသိလိုက်တာပါ။အဲ့နောက်ဈေးကြောက်ကီလို100ကျော်ရောင်းချရမှာပါဝင်မှုအခွန်လိန်ညာမှုနဲ့ငွေမဲခွာချမှုကြောင့်ဆိုပြီးတော့ထောင်ဒဏ်ချမှတ်ခံလိုက်ရပါတယ
်။ It did not go far enough and for me it was a slap.
ကျမတို့တော့ကိုမတရားဘူးလို့ခံစားရပါတယ်။ထောင်နဲ့ဆယ်နှစ်15နှစ်ကြာနေတဲ့တခြားမျိုးသမီးတွေနဲ့ထောင်ထဲမှာ9နှစ်လောက်နေခဲ့ရတာပါခုခါမှာတော့ဆေးကြောက်ကိုတရားဝင်အဖြစ်သတ်မှတ်လာတာကိုသတင်းတွေမှာတွေ့ရပါတယ်တကယ်လို့သာဒီအချိန်ထောင်ထဲမှာရှိနေမယ်ဆိုရင်ပို့ပြီးတော့ယူကြုံမရဖြစ်မိမှာပါ
ခုခါအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမက်ဆွေစီယွန်ရေးကာလကလေးကပြောထားတဲ့အတိုင်းဆေးကြောက်သုံးဆွဲတာကြောင့်ထောင်ထဲချမှတ်ခံသူတွေကိုလူငင်းချမ်းသာခွင့်ပေးလိုက်ပါတယ်အဲ့ဒီသူတွေဟာဆေးကြောက်သုံးလို့ဆိုပြီးတော့ရာဇဝတ်မှုကျူးလွန်တဲ့နောက်ကျောင်းရာဇဝတ်မှာမှတ်တမ်းရှိနေတာကြောင့်အလုပ်ရဖို့ခက်ခဲတာနေထိုင်စရာအိမ်မရနိုင်တာနဲ့ပညာရေးနဲ့ပတ်သက်တဲ့အခွင့်အလမ်းတွေလည်းဆုံးရှုံးနေရတာကြောင့်နောက်တစ်ချိန်အခွင့်အရေးတရပေးဖို့ဘိုင်ဒန်ဆွေးရကဆောင်ရွက်လာတာပါဒါပေမဲ့သမ္မတဘိုင်ဒန်ရဲ့အမိန့်နဲ့မှာလူရမှုနဲ့တခြားသူတွေကိုလက်ရောက်ကျူးလွန်တာမျိုးမရှိဘဲစေကြောင့်အနေချင်းလက်ဝယ်တွေ့ရှိသူတွေသာအကျုံးဝင်ပြီးတော့ဖြန့်ဖြူးရောင်းချသူတွေမပါဝင်ပါဘူး
Person that sells the marijuana
စေကြောင့်ဝယ်သူတွေအားလုံးကိုလူငင်းချမ်းသာခွင့်ပေးပြီးရောင်းတဲ့သူကြတော့ပြင်းပြင်းထန်ထန်အရေးယူခံရပါတယ်လက်ဝယ်ရှိသူတွေအခုအခါအဖမ်းမခံရတော့ပေမဲ့ရောင်းချသူတွေကိုအပြစ်ပေးတာမျိုးကတကယ်အဆင်ပြေမဲတယ်လို့ရပါ
လက်ချက်ပဲဟာ2019ခုနှစ်အကျဉ်းထောင်ကပြန်လွတ်လာပြီးတဲ့နောက်အလုပ်ဝင်လုပ်တဲ့အခါမှာလဲသူ့ရဲ့ရာဇဝတ်မှုနောက်ကျောင်းရာဇဝင်ကြောင့်အလုပ်ပြုတ်သွားပြန်ပါတယ်။ဒါပေမဲ့လည်းခုကသမရရဲ့အမိန့်ကြောင့်လူတော်များများပြစ်ဒဏ်ကလွတ်မြောက်လာတဲ့အပေါ်သူကကြိုဆိုပါတယ်။အခုလိုလွတ်ပေးလိုက်တာဟာကနေဦးခြေလမ်းဖြစ်ပြီးနောက်ထပ်ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့လဲသူကလူလာနေပါတယ်ခင်ဗျာ။ကဘာအိုတင်ပို့တဲ့ရွှေဖြုံသီးစစ်သူဘူး85ရာဂိုင်နှုန်းလောက်အတွက်ရွှေဖြုံသီးတွေဟာအမေရိကန်ပြည်အောင်စု Illinois ပြည်နယ်ကစိုက်ခင်းကနေထွက်တာပါ။အခုခါစိုက်ပျိုးရေးသမားတွေဟာထွန်းရဲစိုက်ပျိုးရေးအခါထွက်လာတဲ့ Carbonite Oxide ဓာတ်ငွေလျှော့ချဖို့ကြိုးစားနေတယ်လို့ပြားလိပ်ပြားစတဲ့အကောင်ငယ်လေးတွေကိုဆွဲဆောင်ပြီးအထွက်တိုးအောင်လုပ်နေပါတယ်
။ And there's a male and a female.
ပန်းမှာလည်းအဖိုးမရှိပြီးပြားတွေကဝက်မုံလေးတွေကိုကူးလူးတည်ဆောင်ပေးပါတယ်။ဝက်မုံတွေကူးပေးရင်ရွှေဖြုံသီးလည်းအထွက်တိုးပါတယ်။
နှစ်ပေါင်း150တန်တန်းရှိပြီဖြစ်တဲ့ Libis Sito Bu Company ကစိုက်ခင်းနေမှာမြေစီလွှာတွေပူကောင်းလာအောင်အတွက်စိုက်ပျိုးရေးသမားတွေကိုအခုလိုအကူအညီပေးဆောင်ရွက်နေတာပါဒီကုမ္ပဏီကနေ Illinois ပြည်နယ်အတွင်းနှစ်စဉ်ရွှေပြုံသီးတန်ချိန်300,000လောက်ထွက်ပါတယ
် Last 3 years I've been raising
လုံခဲ့တဲ့3နှစ်အတွင်းဧက200လောက်ရွှေပြုံသီးစိုက်တာမှာတန်20ကနေ26တန်အထိထွက်ပါတယ်
ဒီစီဇန်ကို2021ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးစိုက်ခင်းပေါင်း38ခုဧကပေါင်း6000မှာစမ်းသပ်စိုက်ပျိုးခဲ့တာပါအမေရိကန်ပြည်ထောင်စုကထွက်တဲ့ Carbonite Oxide ဓာတ်ငွေ17ရာခိုင်နှုန်းဟာစိုက်ပျိုးရေးကဏ္ဍကဖြစ်ပြီးဒီပမာဏဟာလူနေအိမ်တွေနဲ့ရုံးတွေကထွက်တဲ့ပမာဏလောက်ရှိနေတာပါခင်ဗျာ
က
ုအောင်စီစဉ်တင်ဆက်တဲ့သုတဆောင်နဲ့အမေရိကန်တခွေအစီအစဉ်မှာအခုတော့တောက်ကြနေတိုင်းထုတ်လွှင့်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုအလှည့်ပေးပါဦးမယ်။ကမ္ဘာကိုဝင်တိုက်နိုင်တဲ့ဥက္ကာပြန်တွေကိုလမ်းလွှဲနိုင်အောင်လို့ NASA ကစမ်းသပ်ခဲ့တဲ့ DART အစီအစဉ်အောင်မြင်တာထင်ထားတာထက်ကိုအောင်မြင်တယ်လို့ NASA ကကြေညာပါတယ်။အဲ့လိုဥက္ကာပြန်တွေကမ္ဘာကိုဝင်တိုက်နိုင်မဲ့အန္တရာယ်တကယ်ပဲရှိနေလို့လားဆိုတာကိုတော့ဒေါခင်မျိုးသက်ရဲ့ဒီသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ကြည့်ရှုနိုင်ပါပြီရှင်။
နောက်နာကမှာမြေကဘာကိုဝင်တိုက်မဲ့အုတ်ကာပြန်တွေကိုကဘာကနေဝေးရာကိုလမ်းကြောင်းပြောင်းပေးဖို့အတွက် NASA American အာကာသစူးစမ်းရေးအဖွဲ့ရဲ့စမ်းသပ်မှုဟာမှန်ထတာထက်ပိုပြီးအောင်မြင်တဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးရစီ NASA ကထုတ်တင်လိုက်တဲ့ DART အာကာသယင်ကလေးဟာ Didymos လို့နာမည်ပေးထားတဲ့ဂျိုးသင်ကလေးကိုပတ်နေတဲ့အုတ်ကာပြန်လသင်ကလေး Dimorphos ကိုဝင်တိုက်ပြီးမူလလမ်းကြောင်းကိုအပြောင်းလဲဖြစ်အောင်လုပ်ပေးနိုင်တယ်လို့ NASA ရဲ့ DART စမ်းသပ်မှုကတည်တည်ပြတ်နိုင်တာကြောင့်ဒါဟာမြေကမ္ဘာကိုကာကွယ်ဖို့အတွက်ကြိုးစားရမှာအရေးပါတဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့ Washington DC က NASA စီမံခန့်ခွဲရေးတာဝန်ခံ Bill Nelson ကပြောပါတယ်
။ Now this is a watershed moment for planetary defense and a watershed moment for humanity.
ဒါဟာမြေကမ္ဘာကာကွယ်ရေးစနစ်အတွက်ရောလူသားတွေအတွက်ပါအရေးပါတဲ့အပြောင်းအလဲဖြစ်ရတဲ့ခုဖြစ်ပါတယ်
။ Planetary Defense လို့ခေါ်တဲ့မြေကမ္ဘာကာကွယ်ရေးစနစ်အတွက်ပထမဆုံးလက်တွေ့စမ်းသပ်မှုဟာ American Dollar တန်ပေါင်း300အစိတ်လောက်ကုန်ကြတာဖြစ်ပြီးနောက်နာကတ်မှာမြေကမ္ဘာကိုဝင်တိုက်မဲ့အလားအလာရှိတဲ့ဥက္ကာပြန်တွေကိုကမ္ဘာကနေဝေးရာကိုလမ်းကြောင်းပြောင်းပေးနိုင်မလားဆိုတာကိုစမ်းသပ်တာဖြစ်ပါတယ်။
And now the team has confirmed that the spacecraft's impact altered Dimorphos orbit around Didymos by 32 minutes.
အခုလို DART အာကာသယာဉ်ဝင်တိုက်ခဲ့တာကြောင့် Didymos ဂြိုလ်တင်ကိုပတ်နေတဲ့ Dimorphos လသင်ကလေးရဲ့လမ်းကြောင်းကိုအောင်မြင်မြင်ပြောင်းနိုင်ခဲ့ပါတယ်။17နာရီနဲ့55မိနစ်ကြာအောင်ပတ်နေရကနေအခု17နာရီနဲ့23မိနစ်ပဲရှိအောင်ပြောင်းပေးနိုင်ခဲ့တာပါ
။ဟုတ်ပါတယ်။ DART နဲ့ဝင်တိုက်ရင်သူ့ပတ်လမ်းဟာ10မိနစ်လောက်ကျော်သွားနိုင်မယ်လို့ငကိုကခန့်မှန်းထားပေမဲ့အခုတော့32မိနစ်တောင်ပြောင်းသွားတာမို့မျှော်မှန်းထားတာတည်းပိုးပြီးအောင်မြင်နေတယ်လို့ဒါကကမ္ဘာကိုဘယ်ဥက္ကာပြန်မဲ့ဝင်လာလား NASA ဘက်ကအသင့်ဖြစ်အောင်စူးစမ်းနိုင်တယ်ဆိုတာပြနေတယ်လို့လည်း Nelson ကပြောပါတယ် DART အာကာသယာဉ်ကိုဆူဆိုက်မစ်ရှင်ဖြစ်တဲ့ဆေးလွတ်တာဖြစ်ပြီးသူဟာ65833 Dimorphos လသင်ကလေးကိုဝင်တိုက်ပြီးပျက်စီးသွားတာဖြစ်ပါတယ်ဒါပေမဲ့ဒီဂျိုနာမှာ DART ကနေပြစ်ချထားတဲ့ဒီစမ်းသပ်မှုကိုမှတ်တမ်းတင်တဲ့ဂျိုရုအသေးစားလီစီယာကျူဘ်ကနေရတဲ့အချက်လက်တွေအရဒီလသိန်လေးရဲ့ပတ်လမ်းကိုပြောင်းအောင်စူးစမ်းမှုဟာမျှော်မှန်းထားတဲ့ရလက်ပိုကောင်းနေတယ်လို့ဝင်တိုက်ပြီးနှစ်ပတ်ကြာအောက်တိုဘာ7ရက်မှာ NASA ကနေသတင်းထုတ်ပြန်ပါတယ်။ NASA ရဲ့မြေကမ္ဘာကာကွယ်ဆိုင်ရာမဟာဗျူဟာရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ DART စမ်းသပ်မှုကို Maryland ပြည်နယ် Laurel မှာရှိတဲ့ John Hopkins အသုံးချယူပဗေဒဌာနမှာတည်ဆောက်ပြီးစီမံခန့်ခွဲတာဖြစ်ပါတယ်။ DART စမ်းသပ်မှုဟာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတစ်ခုလည်းဖြစ်ပါတယ်။အီတလီအာကာသစူးစမ်းရေးဌာန ASI ရဲ့ Lysia Cube လို့ခေါ်တဲ့ DART အတွက်ဥက္ကာပြန်ပုံရိပ်ရိုက်ကူးတဲ့အာကာသယာဉ်နဲ့ DART အာကာသယာဉ်က Dimorphos ဥက္ကာပြန်တွဲကိုဝင်တိုက်မှုကြောင့်ဖြစ်လာတဲ့နောက်ဆက်တွဲဖြစ်စဉ်တွေကိုစုံစမ်းဖော်ထုတ်မဲ့ HERA Investigation လို့ခေါ်တဲ့ဥရောပအာကာသအေဂျင်စီ ESA ရဲ့စုံစမ်းစစ်ဆေးရေးအပြင်သိပ္ပံပညာရှင်အများအပြားပါဝင်ဆောင်ရွက်နေတာဖြစ်ပါတယ်။အင်္ဂါကျိုးနဲ့ကျက်တပရီကျိုးကြမှာဥက္ကာပြန်ကပတ် asteroid belt ရှိပါတယ်။အဲဒီမှာဥက္ကာပြန်တောင်းတဲ့ခြေရှိနေတာဖြစ်ပြီးသူတို့ဟာအင်္ဂါကျိုးနဲ့ကျက်တပရီကျိုးတွေမကပဲကမ္ဘာရှိကိုပါရောက်လာလေရှိပါတယ်။တကယ်လို့ဥက္ကာပြန်တွေကကြီးမားတဲ့အဆိုင်ခဲကြီးကမ္ဘာကိုဥတီလာပြီးဝင်တိုက်မယ်ဆိုရင်လူသားတွေအတွက်အန္တရာယ်ရှိနေတာကြောင့်ဒါကိုကာကွယ်နိုင်အောင်သိပ္ပံပညာရှင်တွေစူးစမ်းနေကြတာဖြစ်ပြီးဒီဥက္ကာပြန်တွေကမ္ဘာကိုမရောက်ခင်ဒုံးကျည်နဲ့ပစ်ခတ်ဖြစ်စီဖို့သူတို့ကဘာကိုဝင်မတိုက်ခင်လမ်းကြောင်းပြောင်းပြဖို့အပါအဝင်နှီးမျိုးစုံကိုစဉ်းစားတွေ့ချင်နေကြတာပါဒီဥက္ကာပြန်တွေကိုလမ်းကြောင်းပြောင်းပြလို့ရမယ့်အသည့်အောင် NASA က DART စမ်းသပ်မှုကိုလုပ်တာဖြစ်ပါတယ်သူတို့ဟာမော်တကားအသေးတစ်စီးအရွယ်ရှိတဲ့ကီလိုဂရမ်900လောက်လေးတဲ့ DART အာကာသယာဉ်ကိုမနစ်ကနိုဝင်ဘာ24ရက်မှာ SpaceX ရဲ့ Falcon 9ဒုံးပျံနဲ့လွှတ်တင်လိုက်တာဖြစ်ပြီးဆယ်လကြာအခု2022 September 26ရက်မှာDimorphos လို့ခေါ်တဲ့ဥက္ကာပြန်ဒေးလေးကိုဝင်တိုက်တာလို့ Illinois ပြည်နယ်ကနက္ခတ်ဗေဒပညာရှင်ဒေါက်တာဝင်းတာထွေးကပြောပါတယ
်။သူတို့ကအခုကလေဟိုကဥက္ကာပြန်ဒွဲလို့ခေါ်မှာပေါ့နော်။ဟိုသူက
ဒါကြောင့်မလို့ဒေဗောခေါ်တာဟုတ်ဒါပေမဲ့ first လို့ရခေါ်ရဲ့တုပ်ပုံနဲ့ရှိတဲ့ဥက္ကပြန်အပေလေသူကဘလောက်ပဲရှိရဆိုရင်ပေ925ပေလောက်ပဲဒိုင်းလိုက်ရှိရလေးကသူ့ရဲ့ဟိုပင်ကိုဥက္ကပြန်ဖြစ်တဲ့ Didymus ဆိုတဲ့ဥက္ကပြန်သူကြတော့ဟိုမိုင်ဝက်လောက်ရှိတယ်အဲ့ဒီသူပတ်နေတာသူက7နာရီတခါပတ်နေတာအဲ့ဒါကိုသူကရွေးချယ်ပြီးတော့အတူနဲ့ကဘာကိုအနေပြို့ဖြစ်နေလာတယ်မဟုတ်ဘူးသူတတ်တတ်ကိုရှိနေတာအဲ့တော့သူကရွေးချယ်ပြီးတော့စမ်းကြည့်တာပေါ့အဲ့တော့ဘာလို့လဲဆိုတော့ခုနကသူပတ်နေတဲ့ဒီနက်ဖက်ဆိုတဲ့အားလေးကိုဝင်တိုက်ကြည့်တာသူကဒီကနေပြီးတော့ 6.8 တန်းမိုင်ဝင်အတော့အဝေးမှာရှိတဲ့ဟာကိုအဝေးကလျှပ်ပြီးစမ်းကြည့်တာအော်စမ်းကြည့်တဲ့အခါကျတော့လေသူကအခုချက်ချက်ပြစ်သူ့လာတဲ့အချိန်ပြစ်လို့မရဘူးဒါ2021ခုနှစ်ထဲကနိုဘယ်မာ22ရက်နေ့ကထုတ်လိုက်တာအခုစက်တင်ဘာလ26ရက်နေ့မှာတော့ပြီးတော့တိုက်တာအဲ့တော့ခုနကဟိုပတ်နေတဲ့ Denofus ဆိုရဲဒီနားပင်လေးကိုဝင်တိုက်တာဝင်တိုက်တော့လေသူကလည်းတစ်ဆက်ကောင်လေးမိုင်လုံးနဲ့တိုက်တယ်ဆိုတော့ဘယ်လောက်ရှိလဲဆိုတော့ဟိုပါလေ14000မိုင်ဆိုတော့ဆိုတော့တနာယူမိုင်ပေါင်း14000နဲ့ဝင်တိုက်တာတော့ကြီးကြီးကြီးတိုက်တာဆိုတော့မဟုတ်ဘူးသူကသူ့လိုက်တာလေးပါတစ်ခါပြင်းပြင်းလေးပဲလှုပ်လိုက်တာအဲ့ဒါလေးကဝင်တိုက်ကြည့်လိုက်တယ်တိုက်ကြည့်လိုက်ပြီးတော့ဒါကိုလည်းတွေ့ပြီတိုက်တာလည်းတွေ့ရတယ်ဆိုတော့ဟိုအဆောင်ဆုံးတွေ့တာတော့ခုနအီတလီယန်ဟိုဟို observer ရေပေါ့သူ scientist တွေအများကြီးတို့တွေ့တယ်အခုဟို herbal ကတော့ James ကတော့သူတို့တောက်ပုံလေးရိုက်ထားတယ်ဒါပေမဲ့လို့ကဲခုနပြောလို့ကဲဘာအကျိုးရှိတယ်ဘာအဖြစ်ရှိတယ်အဖြစ်ချက်ချင်းမသိသေးဘူးတော့နှစ်လလောက်ဆောင်ကြည့်ရမယ်ခုနပတ်နေတဲ့ပတ်လမ်းရဲ့လမ်းကြောင်းတွေ့ရှိသွားလားအဲ့ဒါအဓိကကိုကျွန်တော်ကြည့်နေအဲ့ဒါပဲခုန negotiate ရှိနေတဲ့ဒီလမ်းကြောင်းတွေကိုဒီအောင်ဝင်တက်လိုက်တဲ့ကြောင့်မလို့ဘလောက်ထိလမ်းကြောင်းပြောင်းသွားလဲ။ကိုကနည်းနည်းလေးပဲတိုက်ပြီးမှနည်းနည်းပြောင်းနေဆိုရင်ကြီးကြီးတိုင်းကြီးကြီးပြောင်းပါ။အဲကျွန်တော်ကဒီကနေပြီးတော့50000ကျပါ။အဲ့တဘောပဲ။ဒီမှာပြောလို့ပဲ။နာမည်နှစ်ပြားတွင်မှာဘုလို့ကြီးရဲ့ဟိုမိုင်ဘောတဲ့မိုင်ပြားလားကျွန်တော်ရှိရဲ့ SIG မလာနိုင်သေးဘူး။ဒါကတော့ကျွန်တော်တို့အခုတော့တော့ဆရာအဖြစ်တွေ့ရှိကြရအောင်။ဒါပေမဲ့လို့မပြောနိုင်ဘူးလေ။ဒါတကယ်လို့များနောက်ပိုင်းမှာကိုကအခုရပလန်လုပ်ထားတော့ဘယ်နောက်ပိုင်းမှာဘာဖြစ်မလဲဆိုတော့ test လုပ်ကြည့်တဲ့ခါကျမှအော်ဒီနေ့ကပြင်ရဲ့ဘာအကျိုးရှိမလဲဆိုတော့နောက်ပိုင်းတော့ကိုကအကျိုးတင်ပြစမှုတွေလုပ်ထားနိုင်မှုတွေအဓိကပါ test လုပ်ကြည့်ရတဲ့ဘောပ
ါဒေါက်တာဝင်းတာထွေးရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါတယ် VOA ရုပ်သံနဲ့တင်ဆက်နေတဲ့သတင်းတွေစောင်းပါးတွေအပတ်စဉ်အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ရှိတဲ့ bambies.voanews.org အပြင်မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းကြည့်ရှုနိုင်ပါတယ် VOA ရဲ့သတင်းတွေအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်လည်း bambies@voanews.com ကို email ပေးပို့လို့ရပါတယ်ရှင်ဒီနေ့တောက်ကြနေညပဲအတွက်နောက်ဆုံးရထိပ်တန်းသတင်းတွေကိုကိုဝင်းမင်းကတလဲအကြီးညာပေးပါဦးမယ်ရှင်
ယူကရိန်းတပ်တွေအနေနဲ့ရုရှားတပ်တွေသိမ်းယူခဲ့တဲ့နယ်မြေတွေက600ကျော်ကိုပြန်သိမ်းယူနိုင်ခဲ့တယ်လို့ဆိုလိုက်ပါတယ်။ရုရှားသိမ်းယူခဲ့တဲ့နယ်မြေတွေယူကရိန်းနယ်နိမိတ်ချဲပြန်လည်ထည့်သွင်းနိုင်ရေးဝန်ကြီးဌာနကအခုလိုပြောခဲ့ချိန်မှာရုရှားကလည်းယူကရိန်းအရှေ့ပိုင်းဒေသဒါဇင်နဲ့ချီကိုထိုးစစ်ဆက်ဆင်နေပြီးအရသာထိခိုက်တိုက်စုံမှုတွေလည်းရှိနေစေဖြစ်ပါတယ်ခင်ဗျာ။မြောက်ကိုရီးယားကတော့ဒီနေ့မှာတာရူပြည့်ပယ်ရင်ဒုံးကျည်တစ်စင်းအရှေ့ဘက်ပင်လယ်ပြင်တဲ့ကိုလွတ်ပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကကြေညာလိုက်ပါတယ်။ဒါပြင်မြောက်ကိုရီးယားစစ်လေရင်10စီးလောက်25နာထီပြန်တန်းလာပြီးပြစ်ခတ်ဆန္ဒမှုတွေလုပ်ခဲ့တယ်လို့လည်းတောင်ကိုရီးယားပြည်ထောင်စုအဖွဲ့ဖွဲ့ကပြောပါတယ်ဒီအတွက်တောင်ကိုရီးယားဘက်ကလည်းတိုက်ရင်လင်းတွေပြန်ဖြတ်ချက်ပြန်တန်းခဲ့ပြီးမြောက်ကိုရီးယားကိုအရေးယူတန်းခတ်မှုတွေချမှတ်ခဲ့ပါတယ်ခင်ဗျာဒီချိန်မှာတော့ငွေကြေးပြဿနာကြုံနေချိန်ဗန်နိုင်းဝန်ကြီးကိုယာရုကထုတ်အသစ်ခန့်လိုက်တဲ့ဝန်ကြီးချုပ်သတင်းစာရှင်းလင်းခဲ့ပါတယ်ဝန်ကြီးချုပ်လစ်ထရက်စ်ကဒီနေ့လည်းသတင်းစာရှင်းလင်းပွဲရုပ်တရက်လုပ်ခဲ့ရမှာဗန်ဒိုင်းဝန်ကြီးကွာစီကာထန်ကိုထုတ်ခဲ့ရတဲ့အတွက်ဝမ်းနည်းပေမဲ့ခက်ခဲချိန်မှာတိုင်းပြည်ကျူဦးစားပေးပြီးစီးပွားရေးတည်ငြိမ်မှုတွေလုပ်ခဲ့ရတာလို့ရှင်းပြပါတယ်။ဗန်ဒိုင်းဝန်ကြီးသည်ဖြစ်တော်နိုင်ငံရေးဝန်ကြီးဟောင်ဂျာမီဟန်ကိုခန့်လိုက်ပါတယ်။ဆိုးရတဲ့စစ်အုပ်ချုပ်ရေးအောက်မှာစစ်တမ်းခံနေရတဲ့ထောင်နဲ့ကြီးတဲ့မြန်မာပြည်သူတွေကိုအမှတ်ရကြဖို့ပိုယဟန်မင်းကြီးဖရန်စစ်ကကဘာကြီးကိုတိုက်ပါတယ်။ဥရောပမှာဖြစ်နေတဲ့စစ်ပွဲဆိုရင်နေကြသလိုပဲစီးရီးယားရေမင်မြန်မာနဲ့အာဖရိကနိုင်ငံတွေမှာဆယ်စုနှစ်ကြာရှိနေတဲ့မေရှော့ကန်စစ်ပွဲတွေကိုလည်းအမှတ်ရဆိုရင်ပူပန်ကြဖို့ပိုယဟန်မင်းကြီးဖရန်စစ်ကသတိပေးတိုက်တွန်းလိုက်တယ်လို့ UCA News Catholic သတင်းဌာနမှကိုကဖော်ပြတာပါ။နိုင်ငံသားသာသနာ့ဘုရားအဖွဲ့တစ်ခုရဲ့ပတ်စင်မဂဇင်းအက်ဒီတာတွေစီစဉ်ဆောင်ရွက်သူတွေနဲ့ အောက်တိုဘာလ17ရက်နေ့ကတွေ့ဆုံတဲ့ပွဲမှာပေါ်ရမင်းကြီးကအခုလိုပြောခဲ့တာပါခင်ဗျာ
FIFA မြန်မာပိုင်းရဲ့အောက်တိုဘာလ14ရက်တောက်ချာနေ့ညဘက်အစီအစဉ်တွေကတော့ဒီလောက်ပါပဲအခုညဘက်အတွက်အစီအစဉ်ထုတ်လုပ်ရေးမှုက9ရက်နိုင်ဖြစ်ပါတယ်ရုပ်သံပိုင်းအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ BJ Elliot တို့ဖြစ်ကြပါတယ်ရှင် FIFA မြန်မာပိုင်းရဲ့နောက်ဖန်စနေနေ့မနေ့အစီအစဉ်တွေကြရင်တော့လိုင်းတူ25 40 51 kHz 11113 9413 9995တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင် VOA အစီအစဉ်တွေကိုနားဆင်ကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်နေအားလုံးအေးချမ်းငြိမ်းချမ်းကြပါစေရှင်ကျွန်မဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.